Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့ January 29ရက်တောက်စာနေ့ညပဲအစီအစဉ်တွေကို Washington မြို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆွန်မြတ်မော်ပါရှင်။ COVID-19 ကရောဂါရေးပေါ်ခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ပြီးခဲ့တဲ့နှစ်ကကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်မှုစတင်ခဲ့ရာတရုတ်နိုင်ငံဝူဟန်မြို့ကနေပြန်ခေါ်လာတဲ့အမေရိကန်တွေကိုကယ်လီဖိုးနီးယားပြည်နယ်စစ်အခြေစိုက်စခန်းမှာပထမဆုံးထိတွေ့ခဲ့ရတဲ့ပြည်ထောင်စုအစိုးရတာဝန်ရှိသူတွေဟာစနစ်တကျအသင့်ပြင်ဆင်ထားခြင်းမရှိခဲ့ဘူးလို့ Washington Post သတင်းစာကဖော်ပြပါရယ်။ဝူဟန်မြို့ကရောက်လာသူတွေနဲ့တွေ့ချိန်မှာနှာခေါင်းဆီးအကာအကွယ်တွေဝင်ပထားခဲ့ကြသလိုရောဂါပိုးမကူးစက်အောင်လို့ဘလို့ကာကွယ်မယ်ဆိုတဲ့အစီအစဉ်ထိန်းချုပ်ဖို့လေ့ကျင့်မှုတွေမရှိခဲ့ဘူးလို့ဝန်ထမ်းတစ်ယောက်ကိုကိုးကားပြီးတော့သတင်းစာမှရှင်းပါရယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်မှုဆိုးနေခြင်းပြန်ခေါ်လိုက်တဲ့အမေရိကန်200နီးပါးကိုကျိုးဆိုခဲ့ရတဲ့အစိုးရတာဝန်ရှိသူတွေကြုံတွေ့ခဲ့ရတာနဲ့ပတ်သက်လို့အခြေအနေကိုညှို့ဝှက်တိုင်ကြားခဲ့သူတွေရဲ့ပြောကြားချက်တွေနဲ့သတင်းစာကိုသတင်းပေးသူတွေပြောဆိုတာကိုက်ညီနေတယ်လို့သတင်းစာရဲ့ website မှာကြာတာပိနေညကဖော်ပြခဲ့တာပါ။အဲ့ဒီပြန်ရောက်လာကြတဲ့အမေရိကန်200ကိုနောက်ပိုင်း COVID ရှိမရှိစစ်ဆေးရမှာတော့မရှိကြောင်းတွေ့ရှိခဲ့ပါတယ်။ညှို့ဝှက်တိုင်ကြားမှုကြောင့်ကျန်းမာရေးနဲ့လူမှုဝန်ဆောင်မှုဌာနတွင်စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ရတယ်လို့လည်း Washington Post သတင်းစာထဲမှာရှင်းပါတယ်။March Air Reserve စစ်အခြေစိုက်စခန်းမှာဝူဟန်ကနေပြန်ခေါ်လာသူတွေကိုပြည်ထောင်စုအစိုးရတာဝန်ရှိသူတွေပထမဆုံးတွေ့ဆုံနှုတ်ဆက်တဲ့အခါမှာမြင်မကောင်းဖြစ်မှာစိုးလို့အကာအကွယ်ဝတ်စုံတွေကိုဝင်ပထားကြဖို့သူတို့ကိုညွှန်ကြားခဲ့တယ်လို့သတင်းစာကရှင်းသားပါတယ်ရှင်အမေရိကန်ပြည်ထောင်စုမှကျန်းမာရေးဆိုင်ရာစောင့်ရှောက်မှုတွေတိုးချဲ့ဆောင်ရွက်မဲ့သမ္မတအမိတ်နှစ်ခုကိုသမ္မတဂျိုးဘိုင်ဒန်ကြာသပတေးနေ့တုန်းကလက်မှတ်ထိုးခဲ့ပါတယ်အမျိုးသမီးတွေကိုဝင်ဖြတ်ချတာနဲ့ဆိုင်တဲ့သတင်းအချက်အလက်တွေကိုပေးတဲ့နိုင်ငံသားကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအတွက်အမေရိကန်ကငွေကြေးထောက်ပံ့ရင်းနဲ့လက်ရှိကျန်းမာရေးအာမခံမရှိတဲ့အမေရိကန်တွေနဲ့ကိုဗစ်ကပ်ရောဂါကြောင့်ကျန်းမာရေးအာမခံဆုံးရှုံးသွားတဲ့အမေရိကန်တွေပြန်ပြီးတော့အာမခံဝင်နိုင်အောင်လို့၃လအထူးခွင့်ပြုချိန်ပေးရတဲ့အတွက်သမ္မတဘိုင်ဒန်ကသမ္မတအမိတ်ထုတ်ပြန်ခဲ့တာပါဆေးရတဲ့အမေရိကန်တွေအတွက်အစိုးရထောက်ပံ့ကူညီတဲ့ Medicaid ကျန်းမာရေးအစီအစဉ်မှာပါဝင်သူတွေအတွက်ထောက်ပံ့မှုပို့ပြီးတော့တိုးပေးဖို့သမ္မတကအမိတ်ထုတ်ခဲ့ပါတယ်အရင်သမ္မတဟောင်း Donald Trump လက်ထက်ထိခိုက်ခဲ့တဲ့မူဝါဒတွေကိုပြန်လည်ပြင်ဆင်တာဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်သမ္မတအဖြစ်တာဝန်ယူပြီးဆယ်ရက်မပြည့်ခင်မှာပဲအရင်သမ္မတဟောင်းထရမ့်ချမှတ်ခဲ့တဲ့မူဝါဒတွေကိုပြန်လည်ပြင်ဆင်ပြောင်းလဲတဲ့အမိန့်တွေကိုသမ္မတဘိုင်ဒန်ကလက်မှတ်ထိုးထုတ်ပြန်နေတာပါအဲ့ဒီထဲမှာဥတုရာသီပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးပါရီသဘောတူညီချက်မှအမေရိကန်ပြန်လည်ပါဝင်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ထဲမှအမေရိကန်နိုင်ငံပြန်ဝင်ဖို့နဲ့ပြည်ထောင်စုအစိုးရပိုင်းမြေနဲ့ရေပိုင်နယ်တွေပေါ်မှာရေနံတူးဖို့အခွင့်ပေးထားတဲ့စာချုပ်တွေကိုရက်စဲဖို့စားတဲ့အမိန့်တွေပါဝင်ပါတယ်အမေရိကန်အခြေစိုက် Novavax ဆေးကုမ္ပဏီကတည်ထွင်နေတဲ့ဆေးကိုဗြိတိန်နိုင်ငံမှာလေးလာဆန်းတက်တာအစောပိုင်းရလဒ်တွေအရ89ရာခိုင်နှုန်းထိရောက်ပုံရတယ်လို့ Novavax ကုမ္ပဏီကပြောပါတယ်။ဗြိတိန်နဲ့တောင်အာဖရိကနိုင်ငံတို့မှာကူးစက်နေတဲ့ဗီဇာပြောင်း COVID ပိုးသစ်ကို Novavax COVID ဆေးကကာကွယ်နိုင်ပေမဲ့89ရာခိုင်နှုန်းအထိတော့မရောက်ဘူးလို့ပြောပါတယ်။ပို့ပြီးတော့ကူးစက်လွယ်ပို့ပြီးတော့ရောဂါပြင်းထန်ပုံရတဲ့ဗီဇာပြောင်းကိုဗစ်ပိုးသစ်တွေအပေါ်နိုင်ငံတော်တော်များများမှထိုးပေးနေကြတဲ့ကိုဗစ်ကာကွယ်ဆေးတွေကထိထိရောက်ရောက်ကာကွယ်နိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာ Novavax ကသူတို့ဆေးအကြောင်းကြာတာပြင်းတွေကထုတ်ပြန်တာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာ Novavax COVID ဆေးအသုံးပြုခွင့်မလျှောက်ထားခင်မှာစမ်းသပ်မှုဆိုင်ရာနောက်ထပ်အချက်အလက်တွေလိုအပ်နေသေးတယ်လို့ကုမ္ပဏီကပြောပါတယ်။Novavax COVID ကာကွယ်ဆေးကိုဗြိတိန်မှာလူပေါင်း1000ခွင်းနဲ့စမ်းသပ်နေဆဲဖြစ်ပါတယ်။စမ်းသပ်မှုဆိုင်ရာကနအူးသုံးသက်ချက်အရမူလ COVID ရောဂါပိုးကို Novavax COVID ကာကွယ်ဆေးက90ရာခိုင်နှုန်းနီးပါးကာကွယ်နိုင်ပြီးတော့ဗြိတိန်မှာတွေ့ရတဲ့ဗီဇာပြောင်း COVID ပိုးသစ်ကို76ရာခိုင်နှုန်းကာကွယ်နိုင်တာတွေ့ရတယ်လို့ပြောပါတယ်ရှင်။VOA အပါအဝင် American အစိုးရရုပ်သံလွှင့်ဌာနတွေကိုကြီးကြပ်တဲ့ US Agency for Global Media ယာယီအကြီးအကဲက VOA ရဲ့နိုင်ငံသားဘာသာအသံလွှင့်ဌာနတွေမှာအလုပ်လုပ်တဲ့နိုင်ငံသားသတင်းတောက်တွေအတွက်ဂျေဝမ်အမျိုးအစားပြည်ဝင်ခွင့်ဗီဇာတော်တော်များများကိုအခုသတင်းပတ်ထဲမှာအတည်ပြုပေးခဲ့ပါတယ်။ VOA ရဲ့အရှေ့အာရှ၊တောင်အာရှ၊အာဖရိကနဲ့ယူရေးရှားဒေသဆိုင်ရာဌာနတွေမှာအလုပ်လုပ်နေကြတဲ့သတင်းတောက်တွေရဲ့ဂျေဝမ်ဗီဇာတွေကိုဘိုင်ဒန်အစိုးရခန့်အပ်တဲ့ USAGM အမှုဆောင်အရာရှိချုပ်တဲ့ကေလူ6ကပြန်လည်တက်တန်းတိုးပေးခဲ့တာဖြစ်ပါတယ်။ တမရဟောင်းထရမ့်ခန့်အပ်ခဲ့တဲ့အရေးအမှုဆောင်အရာရှိချုပ်မိုက်ကယ်ဖက်ကသူတံဝင်ဆက်ယူခဲ့တဲ့ပြီးခဲ့တဲ့နှစ်ဇွန်လတွေကဗီဇာတက်တန်းတိုးမှုတွေကိုရပ်ဆိုင်ထားခဲ့တာပါအခုတော့ဗီဇာတွေကိုပြန်လည်တက်တန်းတိုးပေးနေတဲ့အပေါ်မှာသတင်းလွတ်လပ်ခွင့်ဆိုင်ရာသတင်းတောင်များကော်မတီ RCFP ကကြိုဆိုခဲ့ပါတယ်
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဒိုင်းဒိုမီတာ19 kHz 1545တုံညဒိုင်းဒိုမီတာ25 kHz 1783တုံညဒိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာဒိုင်းလမ်းမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ကျန်တော့ဝင်းမြပါပေါ့ကြနေညပိုင်း VOA American တန်ရဲ့ထိတ်တဲ့ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံရဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ဒါမှမဟုတ်မြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုကိုကြန့်ကြာစေဖို့ဘလို့ချိုးပန်းအထောက်အမှုမျိုးကိုမဆိုဆန့်ကျင်ကန့်ကွက်တယ်လို့မြန်မာနိုင်ငံအခြေစိုက်တန်တမန်အဖွဲ့အစည်းတွေရဲ့ဒီကနေ့ထုတ်ပြန်တဲ့ပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ်။ရွေးကောက်ပွဲမဲစင်းတွေနဲ့ပတ်သက်ပြီးတက်မတော်ဘက်ကစောတကတဲ့ပြောဆိုခဲ့ပြီးတန်တီအာနာကိုသိမ်းယူနိုင်ခြင်းအလားအလာမျိုးပြောတဲ့ဆိုတဲ့တွေထွက်လာပြီးတဲ့နောက်တန်တမန်အဖွဲ့အစည်းတွေကအခုလိုထုတ်ပြန်ပြောဆိုလိုက်တာပါမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့နိုင်ငံတွင်းငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးနှင့်တင်နိုင်ဖို့ကြိုးပမ်းအားထုတ်နေတာတွေကိုအားပေးထောက်ခံကြောင်းသွတ်တော်သည့်စတင်ရေးနဲ့သမရသည့်ရွေးချယ်တင်မြှောက်ရေးလုပ်ငန်းစဉ်ငြိမ်းချမ်းချမ်းဆောင်ရွက်နိုင်ဖို့အတွက်မျှော်လင့်တဲ့အကြောင်းရွေးကောက်ပွဲမှာသမိုင်းဝင်ပါဝင်ခဲ့ကြတဲ့မြန်မာနိုင်ငံသားတွေကိုဂုဏ်ယူဝမ်းမြောက်ကြောင်းတန်တမန်တွေကပြောထားပါတယ်။တမတော်ပါဝင်အခြားလူပုဂ္ဂိုလ်ဖွဲ့စည်းအားလုံးဒီမိုကရေစီစံနှုန်းတွေကိုလိုက်နာဆောင်ထိန်ချဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံရဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့စစ်တပ်ဘက်ကအာဏာသုံးချိန်ချောက်တာမှန်လည်းလက်ခံမှာမဟုတ်ဘူးလို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကစစ်သားရင်းတွေမှာပြောခဲ့ပြီးတဲ့နောက်မြန်မာနိုင်ငံအခြေစိုက်တန်တမန်ဖွဲ့စည်းတွေရဲ့ဒီကနေ့ထုတ်ပြန်ချက်ထွက်ပေါ်လာတာပါခင်ဗျာ။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရိုဟင်ဂျာဒုက္ခသည်တတိယမြောက်အုပ်စုကိုဘင်္ဂလားပင်လယ်အော်တွေကဘာဆန်ချာကျွန်းစခန်းတစ်ကိုထပ်ပို့လိုက်ပါပြီ။အခုလိုမပို့ဖို့လူခွင့်အဖွဲ့တွေကတားနေတဲ့အချိန်မှာဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့ဒီဒုက္ခသည်တသန်းကျော်ကိုမြန်မာနိုင်ငံပြန်ပို့ဖို့ကြိုးပမ်းနေချိန်အခုကြောင်းတဲ့ရွယ်ချက်ကဒုက္ခသည်တွေပိုကောင်းတဲ့အခြေအနေအောက်မှာနေခွင့်ရဖို့ဖြစ်တယ်လို့ဆိုပါတယ်။ဒီစီစဉ်အောက်မှာဒုက္ခသည်ပေါင်း1980ဦးကိုရေတပ်သင်္ဘော၄စီးနဲ့စစ်ကောင်မျိုးစိတ်ကန်းကလည်းပို့ဆောင်ခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်ရေတပ်မှူးမိုဟာမက်မိုဆူမန်ဟက်ကပြောပါတယ
်။ဒီခဏအမေရိကန်ကိုရီးယားဆက်ဂျော့ဆန်က
တို့ဖွဲ့နေတဲ့ဗစကြံကျွန်းမှာအသင့်ပြင်ထားပါတယ်။သူတို့ဒီနေရာတွေကိုရောက်ရင်ကျွန်တော်တို့ဆရာဝန်တွေကစစေးပေးမှာပါ။သူတို့အတွက်အိမ်တွေအခန်းတွေနဲ့အစအစအရာရာစီစဉ်ထားပြီးပါပြီ။သူတို့စီးတဲ့အိမ်တွေနဲ့နေရမှာပါ။နောက်ရက်နှဲငယ်အတွက်ချက်ပြီးသားအစားအသောက်တွေပို့ပေးမှာပါ။နောက်ထပ်ရက်နှဲငယ်ကြရင်တော့ကျွန်တော်တို့နေစနစ်အောင်မှာသူတို့ကိုယ်တိုင်ချက်ပြုတ်စားကြရမှာပါ။သူတို့လုံလုံချုံချုံနဲ့ဘဝတက်ကိုစနိုင်ဖို့မျှော်လင့်ထားပါတယ်လို့ပြောခဲ့တာပါမြန်မာဆွေရဘက်ကတော့ဒီရိုဟင်ဂျာဆိုတဲ့တုံ့နှံကိုလက်မခံထားပါဘူးခင်ဗျာဗီယက်နမ်နိုင်ငံမှာတော့အရင်ကိုဗစ်ထိန်းချုပ်လာနိုင်ခဲ့ရကနေမနေ့ကပိုးသစ်တွေ့တူပြန်များလာပြီးဒီနေ့စောပိုင်းချီလဲနောက်ထပ်ကိုဦးပိုးတွေ့ခဲ့ချိန်မှာအစိုးရကွန်မြူနတီပါတီအနေနဲ့လည်း၅နှစ်တချိန်လွတ်တဲ့ညီလာခံကျင်းပနေပါတယ်အခုပိုးသစ်တွေ့တူထဲမှာသူကဒီပါတီညီလာခံကျင်းပနေတဲ့ဟနွိုင်းမျိုးတော်ကဖြစ်ပြီးနောက်ရှိသူကတော့အနာကဟိုင်ဖုန်းနဲ့ဟိုင်ဂျွမ်နောက်ကွန်နင်းနဲ့ဘက်နင်းပြည်နယ်တွေကဖြစ်ကမနေ့ကစခဲ့တဲ့အခုစုစုပေါင်းပို့တွေ့သူ63ရှိလာပြီလို့ကျန်းမာရေးဝန်ကြီးဌာနကဆိုပါတယ်။ဒီကျန်းမာရေးဝန်ကြီးဌာနကပဲဟနွိုင်းမြို့မှာဒီနေ့တွေ့ခဲ့တဲ့လူနာကမနေ့ကကွန်နင်းပြည်နယ်လေရင်ခွဲလူသမားကျူးနဲ့ဆက်ဆက်နေတယ်လို့ဆိုလိုက်ချိန်မှာပါတီညီလာခံစည်းဝေးမှာလည်းဆစ်စစ်တာနဲ့တူကိုဗစ်စီးကံတွေတင်းကျပ်ဆောင်ရွက်နေပါတယ်။ဒီလိုလင်္ကာနိုင်ငံမှာတော့အိန္ဒိယကပထမဆုံးသို့ကိုဗစ်ရှေးကာကွယ်ဆေးတွေကိုမနေ့ကပို့လိုက်တာတွေကိုဒီနေ့ရှေ့တန်းကကျန်းမာရေးလူသားတွေအတွက်စထုတ်ပေးနေပါပြီ။ AstraZeneca ကုမ္ပဏီကလည်းအိန္ဒိယမှာလိုင်စင်ယူထုတ်တဲ့ဒီကာကွယ်ဆေးကိုမြို့တော်ကိုလံပိုနဲ့နီးတဝက်ကဆေးရုံချကူမှာဒီနေ့စထုတ်ပေးခဲ့တာပါ။ဒီနောက်ပိုင်းမှာနိုင်ငံတစ်ခုလုံးထိုးပေးဖို့ရှိနေပြီးအခုကိုဗစ်ကာကွယ်လုပ်ငန်းမှာပါဝင်ပတ်သက်နေတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေကိုလည်းဒီပထမဆုံးကာကွယ်ဆေးတွေထိုးပေးဖို့စီစဉ်ထားပါတယ်။အခုလိုချိန်မှာအိန္ဒိယမှာတော့နေ့စဉ်ကိုဗစ်ပိုးတွင်းလုံးချဆင်းလာနေပြီးကာကွယ်ဆေးထုတ်လုပ်ငန်းကလည်းပန်းတားတာချက်နှေးနေတယ်လို့ကျန်းမာရေးအရာရှိတွေကဆိုနေပါတယ်ခင်ဗျ။မြန်မာနိုင်ငံမှာရွေးကောက်ပွဲရလဒ်ဆိုင်ရာအငြင်းပွားမှုတွေကြောင့်ရွေးကောက်ပွဲလိုမတည်မငြိမ်ဖြစ်ပြီးအစိုးရသည်ကြောင်းရင်ကြန့်ကြာစီမံကိုစိုးရင်ကြောင်းရွေးကောက်ပွဲလေးလာစောင့်ကြည့်ခဲ့တဲ့ပြည်တွင်းကအဖွဲ့တွေရဲ့ဒီနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒါအပြင်မ မြန်မာဒီမိုကရေစီတည်ငြိမ်ပြောင်းမှုလုပ်ငန်းစဉ်တစ်ခုလုံးနောက်နေ့တုံ့ဆိုင်သွားမှာကိုလည်းနိုင်ငံထဲမှာစိုးရိမ်ပူပန်မှုတွေပေါ်ပေါက်နေတယ်လို့ဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။ရွေးကောက်ပွဲအစဉ်အဆက်ကိုစောင့်ကြည့်ခဲ့တဲ့ Peace Corps ရွေးကောက်ပွဲဆိုင်ရာပြည်သူ့လှူရှာမှုအဖွဲ့မြေဥမြမာဖောင်ဒေးရှင်းငြိမ်းချမ်းမြောက်တာလူ့ဖွဲ့စည်းနဲ့ဖန်တီးရင်တို့လည်းပါတဲ့ဒီအဖွဲ့တွေရဲ့ပူးတွဲကြေညာချက်ထဲမှာပဲရွေးကောက်ပွဲဥပဒေမူပေါင်းလုံဆုံးလုံလီတွေအားနည်းချက်နဲ့ COVID ကန့်သတ်တွေကြောင့်တော့အားနည်းချက်တွေရှိခဲ့တယ်လို့ထောက်ပြခဲ့ပါတယ်။ဒါပေမဲ့ဒီအားနည်းချက်တွေကြောင့်ရွေးကောက်ပွဲရလဒ်ပေါ်ထိခိုက်မှုမရှိသလိုနောက်ဆုံးမဲရလဒ်တွေကမဲဆလာရှင်အများစုရဲ့သဘောထားကိုထင်ရတာကြောင့်အစိုးရအသင်းငင်းကျဲစွာပြောင်းလဲနိုင်ရေးတက်မတော်ပါဝင်ပါတီအားလုံးအနေနဲ့ဒီရလဒ်ကိုလက်ခံရှေ့ဆက်ချဖို့ဒီအဖွဲ့တွေကတိုက်တွန်းထားပါတယ်။အခုလိုအခြေအနေကြောင့်လက်ရှိငင်းပွားမှုစားဒီလက်ရှိရွေးကောက်ပွဲဥပဒေမူပေါင်းလှုံ့ဆုံးလုံနီးအားနည်းချက်တွေပေါ်သင်ကန်းစာယူပြီးနိုင်ငံရေးပါတီတွေပေါင်းကဆွေးနွေးညှိနှိုင်းပြင်ဆင်တဲ့လေကြကားပဲအနာဂတ်ရွေးကောက်ပွဲတွေပိုကောင်းနိုင်ရည်နီးလန်းဖြစ်တယ်လို့အကြံပြုထားပါတယ်။ဒီအဖွဲ့တွေထဲမှာပဲခူးဒေတာကလေးလာဆောင်ကြည့်ရေးအဖွဲ၊ကဲမြမလူစုရပိုင်ခွင့်ညှိနှိုင်းဖော်ဆောင်ရေးအဖွဲ၊အောက်ချင်းအရက်ဘက်လူမှုဖွဲ့စည်းကတူးလူငယ်ဖွံ့ဖြိုးရေးတင်မြန်မာနိုင်ငံရွေးကောက်ပွဲဆောင်ကြည့်လေးလာသူများကွန်ဂရက်၊မြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ၊မြန်ဖယ်ရယ်နဲ့ရိန်းမေကာအဖွဲတို့လည်းပါဝင်ပါတယ်ခင်သောကြညာပိုင်းတရင်တွေကိုမဆုမြတ်မုန်နဲ့ကျွန်တော်ဝင်းဝင်းပြောပြခဲ့တာပါအခုချိန်ကစပြီးဗီဒီယိုရဲ့စိတ်ဝင်စားစရာတရင်ပေးဖို့ချင်တဲ့ပတ်စင်ကဏ္ဍတွေကိုနောက်ဆက်ရတော့မှာပါခင
်ဗျာ။မကြာသေးခင်ရက်တွေကဆာလုံနိုင်ငံရေးအရာတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲမြန်မာနိုင်ငံကမြို့ကြီးတချို့မှာလုံခြုံရေးစိုးရိမ်မှုတွေဖြစ်ပေါ်နေတဲ့အကြောင်းပြပြပေးကြပါတယ်ကျွန်မမိခါပါ။ရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရနဲ့တမရောကြတင်းမာမှုတွေဖြစ်ပေါ်နေချိန်မှာပဲလုံခြုံရေးတင်းကျပ်တဲ့သတင်းတွေဖြစ်ပေါ်ခဲ့တာပါနိုင်ငံရေးတင်းမာမှုသတင်းတွေနဲ့အတူအစိုးရရုံးဆိုင်ရာနေပြည်တော်မှာလည်းပြီးခဲ့တဲ့ရက်ကပဲလုံခြုံရေးတိုးမြင့်လိုက်တာတွေရှိခဲ့ပေမဲ့အကြောင်းရင်းကိုတော့မသိရဘူးလို့မေဂန်တူဦးဖြစ်တဲ့ဦးစိုးနိုင်က VOE ပြောပါတယ
်လောလောဆယ်ဒီဗီဒီယိုနေအပြင်ထွက်မဲ့လူတောင်မှထောက်ခံတာနဲ့မှအဆင်မပြေဘူးလို့ပြောပြီးလောလောဆယ်ကိုများတဲ့အဝေးမခံဘူးဟုတ်တုံးရက်လောက်တော့ဒီပါရှိပါပြီ
သမလားနဲ့ဒီတော်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေကိုရွေးကောက်ပွဲဥပဒေချိုးဖောက်မှုနဲ့အရေးယူဖို့အတိုက်အခံပြည်တော်စုတန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့မိတ်ဖက်ပါတီတွေကစာကြွန်တော်အမိန့်လျှောက်ထားမှုကိုပြည်တော်စုတရားလွှတ်တော်ကလက်ခံသင့်မသင့်ကြားနာခဲ့တဲ့ဒီကနေ့မှာပဲနေပြည်တော်မှာရာဂဏန်းရှိတဲ့အတိုက်အခံထောက်ခံသူအင်အားစုတွေကမော်တော်ကားအစီး60နဲ့စူဝေးဆန္ဒပြခဲ့တာတွေအတွက်လည်းလုံခြုံရေးကိုတုံ့ပြန်ခဲ့ရပါတယ်။ရွေးကောက်ပွဲအပြီးအစိုးရတဲ့နဲ့လွှတ်တော်တွေစတင်တဲ့အချိန်မှာပဲနိုင်ငံရေးအကြက်တဲတွေလည်းပေါ်ပေါက်နေရတာပါ။လွှတ်တော်တက်မဲ့ကိုယ်စားလှယ်တွေနေထိုင်နေကြတဲ့နေပြည်တော်စီပင်ရိပ်သာနေရာတဝိုက်မှာလည်းလုံခြုံရေးတုံ့ပြန်ထားတဲ့သတင်းတွေထွက်ပေါ်နေပေမဲ့အခြေအနေတွေတည်တည်ငြိမ်ငြိမ်ရှိတယ်လို့လည်းရခိုင်အမျိုးသားပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်ကျော်က VOE ကိုပြောပါတယ်
။ဟောဒီမှာတော့ဆရာဆရာမသိပြီးတော့သူတိကျကြအပြောင်းလဲဘာမှမရှိဘူး။ဒီနေ့လည်းပုံမှန်အတိုင်းပဲပုံမှန်လေးတွားနေတာပဲ။အဲ့ရဲလူကြီးကတော့ကျွန်တော်လာခဲ့တဲ့ကပုံမှန်အတိုင်းခြားရတာပဲ။အခုဒီကြက်ကျွန်တော်တို့အဲ့လိုပို့ပြီးတော့လောက်တာတော့မဟုတ်ပါဘူး
။လက်တလို့အခြေအနေတွေနဲ့ပတ်သက်လို့တက်မတော်ပြောခွင့်ရသူအပြင်မေပြည်တော်ကလုံခြုံရေးတာဝန်ရှိသူတွေနဲ့အာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့မရခဲ့ပါဘူး။ကိုဗစ်ရောဂါထိန်းချုပ်ရေးအတွက်လုံခြုံရေးတိုးမြင့်မယ်လို့တည်ထောက်ပြန်ထားတဲ့မေပြည်တော်ကောင်စီကတာဝန်ရှိသူတအူးဖြစ်တဲ့ဦးတင်ထွန်းကိုဆက်သွယ်မေးမြန်းရမှာတော့လုံခြုံရေးပိုင်းနဲ့ပတ်သက်လို့မပြောနိုင်ကြောင်း VOA ကိုပြောပါရစေ။နေပြည်တော်ကသမရယုံမှာလကုံရဲ့တောက်ကြနေတွေမှာပုံမှန်ကျင်းပလို့ရှိတဲ့သတင်းစာရှင်းလင်းပွဲကိုလည်းဒီတစ်ပတ်မှာကျင်းပတာမတွေ့ရပါဘူး။ဒီနေ့ညနေပိုင်းမှာရန်ကုန်တိုင်းပဟန်းမြို့နယ်ကရွေးကောက်ပွဲကော်မရှင်ယုံအနီးတက်မတော်ထောက်ခံသူအင်အားရာချီဆန္ဒပြခဲ့ပြီးကော်မရှင်ကိုကန့်ကွက်ဝေဖန်ခဲ့ကြတာတွေလည်းရှိခဲ့ပါတယ်။မန္တလေးမြို့မှာလည်းဒီကနေ့မနက်ပိုင်းကတရားလွှတ်တော်ယုံအနီးဆန္ဒပြဖို့စီစဉ်ထားတယ်ဆိုတဲ့သတင်းတွေကြောင့်လုံခြုံရေးတိုးမြင့်ထားရတယ်လို့မြို့ကန်တအူးဖြစ်တဲ့ဦးသိန်းအောင်မြင့်က VOA ကိုပြောပါတယ
်တရားလွတ်တော်ရုံးကိုလာပြီးတော့တန်နာပြမယ်လို့အတန်ကြားလို့ဆိုပြီးအမှလုံခြုံရေးတွေချထားတာသူတွေ့ခဲ့တာပဲခင်ဗျာဟုတ်ကဲ့သူမနေ့တည်းကနေချထားတာနေ့လယ်လောက်မှသူတို့ဘာသတင်းထိုက်ရလို့လဲတော့မသိပြန်ပြီးတော့လူစုဖွဲ့လိုက်တာပဲတွေ့တယ်ပိုနာပဲပြတော့မလို့လို့ဒီနာပဲပြတော့မလို့အတန်တွေကတော့အလိုပဲခေါ်လာမှလားတွေကတော့ဟိုထွက်စီတာပဲပေါ့နော်
လူဝင်မှာရှိရနေမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေဖြစ်နိုင်ခြင်းရှိတယ်ဆိုပြီးတက်မတော်ကပြောဆိုနေသလိုအတိုက်ခံနိုင်ငံရေးအင်အားစုတွေကလည်းရွေးကောက်ပွဲရလက်အပေါ်ကန့်ကွက်တာတွေရှိနေရကနိုင်ငံရေးတင်းမာမှုတွေကြီးထွားလာနေရတာဖြစ်ပါတယ်ဒီကဘက်ထဲမှာပဲရန်ကုန်နဲ့နေရာတချို့မှာတက်မတော်ကတန်ကြပ်ကာရင်တွေ ဖြတ်တန်းမောင်းနှင်တာလိုတဲ့တင်တွေလည်းထပ်ပေါ်ခဲ့တာကြောင့်စိုးရိမ်မှုတွေလည်းရှိနေပါတယ်မြန်မာသတင်းသမားတဦးဖြစ်တဲ့ NHK သတင်းဌာနကဥတီဟာသွေးကတော့ရွေးကောက်ပွဲနောက်ပိုင်းနိုင်ငံရေးအပြိုင်မှုတွေရဲ့ရလက်အဖြစ်သုံးသပ်ပါတယ
်ဒီအပြိုင်ပွဲမှာပြီးခဲ့တဲ့2020ရွေးကောက်ပွဲမှာဖြစ်ပေါ်လာတဲ့ရလက်ကိုအကြောင်းပြုပြီးတော့နိုင်ငံရေးကုန်သိက္ခာအရာပဲဖြစ်ဖြစ်ရတဲ့ရတဲ့ဝေစီဝေဖြစ်သတိတင်မှာနော်အဲ့ဒါဒီအားလုံးကိုဟိုပြစ်မှတ်ထားပြီးတော့ကြီးရွေးပြီးတော့ကစားနေနိုင်ငံကြီးချင်းချင်းနေလို့မြင်ပါပဲ
မတန်ခင်အစိုးရတဲ့နဲ့လွတ်တော်တွေဖတ်ပေါ်လာတော့မဲ့အချိန်မှာပဲနိုင်ငံကြီးတင်းမာမှုတွေပေါ်ပေါက်လာနေတဲ့အပေါ်စိုးရင်ကြောင့်ဒီကနေ့ပဲမြန်မာနိုင်ငံအခြေစိုက်အနောက်နိုင်ငံတန်ယုံတွေကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနဘက်ကတော့ရွေးကောက်ပွဲရလဒ်ကိုအင်အားသုံးချိန်ချောက်တဲ့လုပ်ရက်တွေလက်ခံမှာမဟုတ်ကြောင်း VOA ကိုပြောဆိုထားသလိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကလည်းရွေးကောက်ပွဲရလဒ်ကိုလေးစားဖို့တွေးထုံလှုပ်ဆော်ပြီးတည်ငြိမ်မှုပြတ်ပြောင်းအောင်မလုပ်ဖို့မနေ့တုန်းကပဲသတိပေးထားပါရရှင်။ကျွန်မမိသားပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်။မြန်မာနိုင်ငံမှာနိုဝင်ဘာလနဲ့ကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့တက်မတော်တဲ့အစိုးရကြားနိုင်ငံရေးတင်းမာမှုတွေပေါ်ပေါက်နေရကြောင်းနိုင်ငံတကာအတိုင်းဝန်ကစိုးရိမ်တဲ့သဘောထားပြီးပြောဆိုခဲ့ကြတဲ့အပေါ်မြန်မာနိုင်ငံရဲ့အတိုင်းဝန်နဲ့အကဲခတ်တည်းရဲ့အမြင်ကိုပြောပြပါမယ်။ကျွန်တော်ကတော့စောထပ်ပါ။မြန်မာဒီမိုကရေစီကူးပြောင်းကာလငြိမ်းချမ်းရေးလူ့အခွင့်အရေးနဲ့နိုင်ငံတိုးတက်ဖို့လှုံ့ဆော်နေရတွေကိုအခိုင်အမာထောက်ခံကြောင်းအမေရိကန် UK နဲ့ဥရောပသမဂ္ဂအပါအဝင်တန်တမန်အဖွဲ့အစည်း15ခုကျော်ကဒီကနေ့ဇန်နဝါရီ29ရက်မှာပဲပူးတွဲကြေညာချက်တစောင်းထုတ်ပြန်ပြောဆိုလိုက်ကြပါတယ်။အနာယာအနေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရခဲ့တဲ့နိုဝင်ဘာ၈ရက်ရွေးကောက်ပွဲမှာမဲမတက်မှမှုရရှိနိုင်တဲ့ဆိုရဆွဆွဲချက်တွေနဲ့တက်မတော်ကသတိပေးပြောဆိုတာတွေဇက်တိုက်ဆိုသလိုလုံလာရာကနိုင်ငံတကာအတိုင်းဝန်ကြားစိုးရိမ်တဲ့သဘောထားတွေထွက်ပေါ်လာခဲ့ရပါအမေရိကန်နိုင်ငံသားဝန်ကြီးဌာနကတော့ရွေးကောက်ပွဲရလဒ်ကိုအင်အားသုံးချင်းချောက်တဲ့လုံရမျိုးကိုလက်ခံမှာမဟုတ်ကြောင်း VOA ကိုပြောဆိုခဲ့သလိုရွေးကောက်ပွဲရလဒ်ကိုလေးစားဖို့တွေးထိုးဆုံးဆော်ပြီးတည်ငြိမ်မှုကိုပြပြအောင်မလုပ်ဖို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့ကတော့ပဲသတိပေးထားပါတယ်။ Energy Party ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန်းကတော့နိုင်ငံတကာအတိုင်းအဝန်ရဲ့သဘောထားတွေကိုကြိုဆိုလိုက်ပြီးမြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာကိုတော့ကိုယ်တိုင်ဖြေရှင်းရမှာဖြစ်ကြောင်းပြောပါတယ်။
ဒါကတော့ဒီမျိုးခေတ်ချင်းတုံးနေတဲ့နိုင်ငံတွေကမြန်မာနိုင်ငံရဲ့ဒီမျိုးစီအစိမ်းကြီးကိုပြောင်းရေကိုအခိုင်အောင်သူတို့ရဲ့သဘောထားလေးကဒီစဉ်းစားချက်ထုတ်ပြန်လာပါတယ်။အဲကျွန်တော်ကတော့ဒါကိုလေးစားပါတယ်။အဲဒုတော့လေကျွန်တော်တို့နိုင်ငံရဲ့ဒီစဉ်းနိုင်ငံရေးစာအုပ်တော့ကျွန်တော်တို့ပဲရှင်းအောင်ဖြစ်ပါတယ်။
နိုဝင်ဘာ၈ရက်ကကျင်းပခဲ့တဲ့ရွေးကောက်ပွဲမတိုင်ခင်ကတည်းကရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်နဲ့အစိုးရရဲ့ဆောင်ရွက်ချက်တွေပေါ်တက်မတော်ကဝေဖန်တာတွေရှိခဲ့ရာကနိုင်ငံရေးတင်းမာမှုကြီးကြီးထွားလာခဲ့ရပါ Energy Party ပြောခွင့်ရဒေါက်တာမျိုးညွန်းကတော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးအပါအဝင်နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ကြိုးပမ်းရာမှာကြုံရလေးရှိရဲ့အဟန့်အတားတစ်ခုလို့ပြောပါဗျာ
ကျွန်တော်တို့ဖွဲ့စည်းပုံကိုအမှန်တကယ်ပြင်လို့ကြိုးရတဲ့အခါမှာကျွန်တော်တို့ကြက်မှာတွေ့ပါပါပဲ။ဒါရောကျွန်တော်တို့ကတော့တိုင်းပြည်ကျိုးပဲ့နော်။ပြည်ရင်ကြောင်းနေတဲ့လူတွေ။နော်ဒီလိုပြောင်းလဲတဲ့အတွက်ကျိုးစီပွားထိကြိုက်တဲ့လူတွေကဒီလိုပဲပြစ်ပခါပြစ်တာမှာပဲ။ဒါကကျွန်တော်တို့ကလက်ရှိဥပဒေမျိုးတွေနဲ့အကြမ်းတက်တဲ့နော်မိလာဖြစ်ဖြစ်နေတာရှိတာ။
ရွေးကောက်ပွဲလုပ်ငန်းစဉ်ကပတ်သက်လို့တက်မတော်ကဝေဖန်မှုတွေပြင်းထန်လာခဲ့ရာကပြီးခဲ့တဲ့ရက်ပိုင်းတွင်မှာတော့တက်မတော်ကတိုင်းပြည်အာဏာသိမ်းနိုင်တဲ့အထိစိုးရိမ်မှုတွေလည်းထွက်ပေါ်လာခဲ့ရပါကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်ကပါစိုးရိမ်တဲ့သဘောထားတွေထွက်ပေါ်လာနေရကြောင်းမြန်မာနိုင်ငံရေးမှာဥဆောင်သူတွေအနေနဲ့အလေးထားဖို့လိုရလို့လဲနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်
။သမ္မတအနေနဲ့လည်းပဲမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ကြောင်းလေးကြီးကိုပူးပေါင်းဆောင်ရွက်နိုင်ဖို့အရေးကြီးတယ်လို့မြင်တယ်။တော့ဒီသဘောထားချိန်ညာချက်မျိုးဟာနော်မြန်မာပြည်သူလူထုအများစုကြီးရဲ့သဘောထားနဲ့လည်းပဲတစ်ဖက်သေးချရဲနော်နောက်ပြီးတော့အစိုးရကျွတ်တော်နဲ့သမ္မတခေါင်းဆောင်တွေအနေနဲ့အလေးနဲ့ထားပြီးတော့ရှုမြင်သုံးသပ်တဲ့ပညာချက်တစ်ခုလို့ကျွန်တော်အနေနဲ့တော့မြင်ပါတယ်
။သမ္မတကတော့ရွေးကောက်ပွဲမှာမဲမတမာမှုကြီးဖြစ်နိုင်ခြင်းရှိရဲမဲစင်းစေတန်းလောက်ရှိနေတယ်လို့လဲဒီတစ်ပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်။ပြည်ရင်းပြည်ပရွေးကောက်ပွဲစောင့်ကြည့်အကဲခတ်သူတွေကတော့ရွေးကောက်ပွဲဟာလွတ်လပ်ပြီးမျှတမှုရှိကြောင်းပြောဆိုထားကြတာပါ။ဒီနေ့မှာပဲမြန်မာနိုင်ငံအခြေစိုက်ရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့တွေပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာလဲတမ်တော်အပါအဝင်နိုင်ငံရေးပါတီတွေရွေးကောက်ပွဲရလဒ်ကိုလက်ခံပြီးငြိမ်းချမ်းတဲ့နိုင်ငံရေးလုပ်ငန်းစဉ်မှာပူးပေါင်းကြဖို့တိုက်တွန်းထားပါတယ်။ကျွန်တော်ကတော့အစောတက်ပါရန်ကုန်ကနေတင်ပြပို့ထားတာပါ။
ွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့အစိုးရနဲ့တက်မတော်ကြမကြသေးခင်ကစလို့နိုင်ငံရေးတင်းမာမှုတွေမြင့်တက်လာနေတာကိုနှစ်ဖက်တွဲဆုံဆွေးနွေးဖြေရှင်းဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတိုက်တွန်းလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါ2020ပြည့်ရွေးကောက်ပွဲမဲမတမာမှုဖြစ်နိုင်တဲ့မဲဆင်းတွေနဲ့ပတ်သက်လို့အစိုးရနဲ့တက်မတော်ကြဖြစ်ပေါ်လာတဲ့နိုင်ငံရေးတင်းမာမှုတွေဟာမြင့်တက်လာပြီးစစ်တပ်ကအာဏာသိမ်းမလားဆိုတဲ့တွက်ဆမှုနဲ့အတူနိုင်ငံတကာကပါစိုးရိမ်တဲ့သဘောထားတွေကိုထုတ်ဖော်ပြောဆိုလာတဲ့အဖြစ်ပါ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရက်စဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ကင်မျိုးသားစီယုံ KNU ရဲ့အထွေထွေအတွင်းရေးမှူးဘရိုစောထာတို့မူကတော့နိုင်ငံရေးပြည်ထနာကိုဆွေးနွေးဖြေရှင်းဖို့ကသာအကောင်းဆုံးဖြစ်မယ်လို့ပြောပါတယ်
။အနာသိကြရတဲ့ဒီတန်ကျတဲ့ပေါ်လောက်ကြီးလို့ပြန်လာတော့ကောင်းမှုဖြစ်လာဖို့ဆက်အရှိတဲ့ဘုရားကြောင့်ရှိတာဟုတ်။အဲ့တော့အရှိရလို့တက်တော်ပြီလေအနာကတ်ကိုအမေအကြီးကြီးပဲရှိပြီးတော့ရေးချမ်းကြပြေဆုံးဖြေရှင်းပြီးတိုင်းတဲ့နိုင်ငံသားတွေစာသိတယ်ပေါ့နော်။ဒါပေမဲ့ဖြေရှားတဲ့နေရာမှာလည်းဒီကိစ္စအဖြေရှားတာတဲ့ရင်းရှိအတွက်
ဒီကိစ္စကိုကျွန်တော်ကြည့်လို့ရတယ်။ RCSS ကရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတန်းခန်းဆိုင်ကနိုင်ငံရေးကိမမှုတွေဟာ2008ဖွဲ့စည်းပုံအပေါ်အခြေခံတယ်လို့ယူဆကြောင်းပြောပါတယ်။နိုင်ငံရေးကိမမှုတွေကိုတော့တွစ်ဆုံဆွေးနွေးရင်းနည်းလမ်းနဲ့သာပြည်လည်မှုရနိုင်မယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်
။ဒီ RCSS ကတော့ဒီကထွေနဲ့ဒီမိုကရေစီကိုအခြေခံတဲ့ဒီမိုကရေစီရဲ့ဆန်တော့အတိုင်းမဲ့ကျွန်တော်ကရက်ပြီးတယ်ပေါ့နော်။အဓိကကတော့ဒီဒီဖြစ်စီပုံချေခံကြောင်းတော့မြန်မာ၆ကြောင်းပဲဖြစ်တယ်။ဒါအကောင်းဆုံးနည်းလမ်းကတော့ဒီတွေ့ဆုံဆွေးနွေးဖို့ပဲလေ။ဒါသက်သက်နဲ့ဆိုဒီအစိုးရဖက်ကြတော့ဒီလည်းမှုရှိနိုင်လို့ရှိနေဖို့ကောင်းတော့ဘော
နော်။မြန်မာနိုင်ငံရဲ့အရေးကြီးတဲ့ပြဿနာတစ်ခုဖြစ်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအဓိကကျတဲ့အစိုးရနဲ့တက်မတော်ကြမတင်မမြတ်ဖြစ်နေတဲ့အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပါထိခိုက်မှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။PNL ကပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဒုဥက္ကဋ္ဌဦးခွင့်မြင့်ထွန်းကတော့နိုင်ငံရေးဆွေးနွေးမှုတွေကိုထိခိုက်မဲ့ကင်းမာမှုတွေကိုဖြေရှင်းနိုင်ဖို့ဤတိုင်းဆွေးနွေးဖို့လိုနေပြီလို့ပြောပါတယ်
။ဒီလိုတမ်းတော်အနာသိမ်းတာမျိုးရှိကြလို့ဆိုရင်တော့နိုင်ငံရေးဆွေးနွေးမှုတွေကတော့နေရာတွေကတော့အများကြီးထိခိုက်သွားလိမ့်မယ်လို့အလိုရတယ်။ကျွန်တော်အမြင်တော့နှစ်ဖက်မှာအဓိကကြောင်ကောင်းကောင်းအနေနဲ့ဒါတွေ့ဆုံဆွေးနွေးကြဖို့လိုပါတယ်။ကျွန်တော်တမ်းပြောတော့အမြဲတမ်းတောင်းဆိုနေကြတာတွေ့ဆုံဆွေးနွေးဆိုတော့ကျွန်တော်မြတ်တော့ဒီအဖြစ်ရှင်ရှင်ကြဖို့လိုတယ်ဒီနေ့ကျွန်တော်တို့ရဲ့မြေသားပြည်ရဲ့ပြည်ရဲ့ယူနိုင်ဆိုပြီးဘယ်သူအတွက်မှတော့အောင်မှုမရှိပါဘူးအားလုံးပြအောင်ပြောရဖို့ကတော့ကျွန်တော်ကြားမှာပြည်ရှင်ပြည်နိုင်မှုကတော့ဒါကတော့ယူအပ်နိုင်မှုနေပါ
နိုဝင်ဘာလ၈ရက်နေ့ကရွေးကောက်ပွဲမှာမဲမတမာမှုဖြစ်နိုင်ခြေရှိတဲ့စီးရင်တွေကိုတက်မတော်ကရက်တိုက်ဆိုသလိုထုတ်ပြန်ခဲ့ပြီးရှင်းလင်းပေးဖို့တောင်းဆိုရာကနိုင်ငံရေးကိမာမှုတွေမြင့်တက်ခဲ့တာပါဒီတစ်ပတ်ထဲမှာပဲတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းအခြေခံဥပဒေကိုလိုင်းနာမှုမရှိရင်ဖျက်သိမ်းပစ်ဖို့အထိပြင်းပြင်းထန်ထန်ပြောဆိုတာရှိခဲ့တယ်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာလည်းအနာသိမ့်မဲ့အလားအလာရှိမရှိဆိုတာကိုယတိပြတ်ငင်းဆန်တာမရှိတာကြောင့်လည်းနိုင်ငံရေးအကျပ်တဲတွေကြီးထွားလာမှာကိုစိုးရိမ်နေတာဖြစ်ပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်ကိုဗစ်တရောဂါကာကွယ်ဆေးတွေကိုမြန်မာနိုင်ငံလူဦးရေထက်ဝက်လောက်ကိုတစ်နှစ်အတွင်းထိုးပေးဖို့ညှိနှိုင်းထားကြောင်းကျန်းမာရေးနဲ့အာရုံစောင့်ကြည့်ဌာနတာဝန်ရှိသူကပြောဆိုလိုက်တဲ့သတင်းကိုတင်ဆက်ပေးပါမယ်ကျွန်မကတော့စုစုပါအိန္ဒိယနိုင်ငံထုတ်ကိုဗစ်ရောဂါကာကွယ်ဆေးကိုဗစ်ရှိသတန်းခွဲကိုဇန်နဝါရီလ28ရက်နေ့ကစပြီးကျန်းမာရေးဝန်ထမ်းတွေနဲ့စေတနာရှင်ဝန်ထမ်းတွေကိုပထမတုပ်အနေနဲ့စတင်ထိုးနှံပေးနေတာပါ။ကာကွယ်ဆေးပထမဆုံးထိုးနှံပေးနေတဲ့နှစ်ရတာကာလအတွင်းမှာလူဦးရေ6,800ကျော်ကိုထိုးနှံပေးခဲ့ပြီးဖြစ်ပါတယ်။
အိန္ဒိယနိုင်ငံကနှစ်နိုင်ငံအစိုးရကြားချက်ကြီးလက်ဆောင်ဖြစ်ပေးထားတဲ့ဒီကာဝေးဆေးတွေကိုဖေဖော်ဝါရီလ5ရက်နေ့ကနေစပြီးဦးစားပေးအဆင့်လိုက်ပြည်သူတွေကိုစတင်ထိုးနှံပေးတော့မှာဖြစ်ပြီးတစ်နှစ်အတွင်းလူဦးရေထက်ဝက်လောက်ကိုထိုးနှံပေးနိုင်ဖို့မျှော်လင့်ကြောင်းလည်းကျန်းမာရေးနဲ့အာဂါဝန်ကြီးဌာနပြောခွင့်ရဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွင်းညွှန်ကြားရေးမှူးဒေါက်တာခင်ငင်ရှိကပြောပါတယ်
ဒီမှာတို့ခုလက်ရှိမှာကာကွယ်ဆေးတွေဒီ COVID ရှိပေါ့နော်အိန္ဒိယကတန်း30ဝယ်ပါတယ်တန်း30ဒီကျမတို့ရဲ့စစ်စစ်ပေါင်းလူကြီးရဲ့နော်26နဲ့28ရာခိုင်နှုန်းလောက်ရှိပါတယ် WHO ရဲ့ COVID အဖွဲ့အစည်းကနေပြီးတော့ရနိုင်တာကျမတို့လူကြီးရဲ့20ရာခိုင်နှုန်းရမှာဖြစ်ပါတယ်အဲ့ဒါဆို20ရာခိုင်နှုန်းဆိုတော့20နဲ့26လို့ပါ46ရာခိုင်နှုန်းလောက်ကတော့ဒါ2021အတွင်းမှာကျမတို့ဒါချုပ်ငုံမိနိုင်တယ်ထိုးနိုင်နိုင်တယ်လို့ဒါတွေးလို့ရပါတယ်
အိန္ဒိယကနေဝယ်ယူထားတဲ့ကာဝယ်ဆေးတွေကဆေးလုံးရီနှစ်တန်းကိုဖေဖော်ဝါရီလအစောပိုင်းမှာရောက်ဖို့ရှိနေပြီးကိုဗတ်အဖွဲ့ဝင်နိုင်ငံတွေစီပေးပို့မဲ့ကာဝယ်ဆေးတွေကိုလည်းမြန်မာနိုင်ငံအနေနဲ့မတ်စတာအတွင်းမှာရရှိနိုင်ဖို့မျှော်မှန်းထားပါတယ်။ပြည်ရင်းမှာအသုံးပြုသွားမဲ့ကာဝယ်ဆေးတွေနဲ့ပတ်သက်လို့ဒေါက်တာခင်ခင်ကြီးက
ကာကွယ်ဆေးတွေနဲ့ပတ်သက်လို့ရှိရင်เนาะအိန္ဒိယကာကွယ်ဆေးတွေသုံးမယ်ကိုဗတ်ကနေပြီးတော့ WHO ကိုဗတ်ကနေပြီးလာတဲ့ကာကွယ်ဆေးတွေသုံးမယ်ဒါ့အပြင်တရုတ်နိုင်ငံသားဝင်ကြီးနဲ့နိုင်ငံတော်ကောင်စီဝင်မစ္စတာဝန်ကြီးလာတော့လည်းကာကွယ်ဆေးသုံးသိက်ကိုသိမယ်ဆိုတမ်းမယ်ဆိုတာပြောတာရှိပါတယ်အဲ့မှာလည်းတရုတ်ရဲ့ဘယ်ကာကွယ်ဆေးပေးနေတော့မသိပါဘူးလက်ရှိအနေထားရတော့တရုတ်ရဲ့ကာကွယ်ဆေး၄မျိုးပါဆိုလို့ရှိရင် early or limited use ရင်း၈ခုထဲမှာသူတို့၄ခုပါပါတယ်မရှာကာကွယ်ဆေး၂ခုပါပါတယ် oxford တစ်ခုဖြစ်ပါတယ်ပြီးဘာရက် biotech ကတစ်ခုဖြစ်ပါတယ်ဒါတော့မှတ်ပြောလို့ early or limitedရှိစင်မှာပါရှိခုမှာဖြစ်ပါလေရှိခုမှာမှာတရုတ်က၄ခုမှာဘဲကောက်ွက်စေးရရှိမလဲဒါနဲ့ပတ်သက်ရင်တော့မသိသေးပါဘူးသက်ဆိုင်ရာအဖွဲ့တွေတော့ညီနန်းပေါင်းဆက်ပြီးတော့ဆောင်ရွက်နေဦးမှာဖြစ်ပါလေ
ကိုဝင်ဆောင်အမျိုးသမီးတွေနိုတိုင်မီခင်တွေနဲ့ကိုဗစ်ရောဂါကူးစက်ခံရသူတွေအပါအဝင်ယောဂပျောက်ကင်းတာ14ရက်မပြည့်သေးသူတွေအပြင်အသက်18နှစ်ယောက်ရှိသူတွေကလွယ်လို့ယောဂကာကွယ်ဆေးထိုးနှံနိုင်တယ်လို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ကာကွယ်ဆေးနဲ့ပတ်သက်ပြီးသတင်းအချက်အလက်အမှားတွေကိုမျှဝေကြဖို့လည်းဒေါက်တာခင်ခင်ကြီးကတတိပေးထားပါတယ်
နောက်ထပ်ဘယ်ကာကွယ်ဆေးတွေဝယ်မလဲဆိုတာကတော့လက်ရှိကာကွယ်ဆေးတွေရဲ့သူရဲ့စိတ်ချရမှုဘေးကင်းလုံခြုံမှုကထပ်ထပ်ပြီးတော့ထွက်လာနိုင်ပါတယ်အချို့အပြင်ပြောချင်တာကတော့ကျမတို့လည်းအငယ်ငယ်လိုက်တဲ့အာနိသင်ကောင်းမှုနဲ့စိတ်ချတဲ့ကာကွယ်ဆေးကိုဒါထုံးနဲ့ပေးနေတာဖြစ်တဲ့အတွက်ကြောင့်မို့ဟိုသတင်းမားတွေကိုမယုံပါနဲ့သတင်းမားတွေလည်းမ share ပါနဲ့အသေးစိတ်သိချင်တာရှိရင် 2019ကိုမေးပါ
နိုင်ငံတွင်းယောဂကာကွယ်ဆေးစတင်ထုံးနဲ့ပေးနေချိန်မှာပဲအတူပြုလူနာတစ်နေ့ကိုပြန်မြအနေနဲ့300ကျော်လောက်ရှိနေပါတယ်ကျမရင်းနဲ့အာဂါဝန်ကြီးဌာနရဲ့ဇန်နဝါရီလ28ရက်နေ့အထိထုတ်ပြန်ထားတဲ့စီရင်အရာပြည်ရင်းမှာကာယောဂကြောင့်ပေးဆုံးသူ3,100ကျော်နဲ့ယောဂကုသခရယသူပေါင်းက33,900ကျော်ရှိနေပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာခြားသာရင်းနီကတော့ထရမ့်အစိုးရလက်ထက်ကချမှတ်ခဲ့တဲ့ဂျမားရေးဆိုင်ရာမူဝါဒအများပြားကိုပယ်ဖျက်လိုက်ပါတယ်။ဒီထဲမှာအမေရိကန်ပြည်တွင်းမှာရောပြည်ပမှာပါကိုယ်ဝင်ဖြတ်ချတာကိုကန့်သက်ထားတဲ့အပေါ်ပေဖြတ်တာလည်းပေါင်းပါတယ်။သမ္မတဘိုင်ဒန်ရဲ့လှုပ်ဆောင်ချက်တွေကကမ္ဘာတော်အင်္ဂါအမျိုးသမီးတွေရဲ့ကလေးမွေးဖွားပိုင်ခွင့်နဲ့ကိုယ်ဝင်ဖြတ်ချပိုင်ခွင့်အပေါ်မှာဘလို့အထိပ္ပယ်တည်ရောက်မှုတွေရှိစီမလဲဆိုတာနဲ့ပတ်သက်ပြီးတော့ဘက်စီဝီဒါကူဆော်ရာသတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။အမျိုးသမီးတွေရဲ့တာဖော်မီရဲ့ကိစ္စရင်းနဲ့ပတ်သက်ပြီးတော့ကျွန်မတို့ဝန်ဆောင်မှုပေးနေတဲ့ကမ္ဘာတော်အင်္ဂါစည်းကမ်းတွေအနေနဲ့အခုခါမှာကိုယ်ဝင်ဖြတ်ချမှုနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုအမေရိကန်အစိုးရရဲ့ငွေကြေးအထောက်ပံ့နေဆုံးရှုံးမှမစိုးရိမ်ရပဲပေးနိုင်ပြီဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာပြည်တွင်းပြည်ပကအမျိုးသမီးတွေရဲ့သားဖွားမိရဲ့ဆိုင်ရာကျန်းမာရေးဆောင်ရှောက်မှုတိုးချဲ့ရရှိဖို့အတွက်အုပ်ချုပ်ရေးအမိန့်တရကိုဂျာတာရီနီကလက်မှတ်ရေးထိုးလိုက်ပါတယ်။ဒီထဲမှာ Global Gag Rule လို့ခေါ်တဲ့မက္ကဆီကိုစီးပွားမှုဝါဒကိုပယ်ဖျက်တာလည်းပါဝင်ပါတယ်။ဒါကဘာလဲဆိုတော့ကိုယ်ဖျက်ချမှုကိုအကြံပေးတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုအမေရိကန်ဘုံအစိုးရကငွေကြေးထောက်ပံ့တဲ့အပေါ်တားဆီးတဲ့အမေရိကန်ရဲ့မူဝါဒဖြစ်ပြီးတော့ဒါကို1984ခုနှစ်ကသမ္မတရော်နယ်ရေဂန်ကစပြီး Republican သမ္မတတွေကထောက်ခံခဲ့ကြတာဖြစ်ပါတယ်။အခုလိုလက်မှတ်ထိုးခဲ့တာနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့
Second order I'm signing relates to protecting women's health at home and
ကျွန်တော်ဒုတိယမြောက်လက်မှတ်ထိုးလိုက်တဲ့အမိန့်ကတော့ပြည်တွင်းပြည်ပကအမျိုးသမီးတွေရဲ့ကျန်းမာရေးကိုကာကွယ်ဆောင်ရှောက်မှုနဲ့တက်ဆိုင်ပါတယ်။ကိုယ်ဝန်ဖျက်ချပိုင်ခွင့်နဲ့ပတ်သက်ပြီးအမျိုးသမီးတွေအဖိုးနှုံးသက်တာတဲ့ဂျမားရေးဆောင်ရှောက်မှုတွေရဖို့ပို့ပြီးတော့ခက်ခဲအောင်လုပ်ထားတာတွေကိုပြင်ဆင်ပြီးအပြောင်းအလဲတွေပြန်လုပ်လိုက်ပါတယ်
။အရင်ဒီမိုကရက်တစ်ပါတီသမ္မတတွေဖြစ်တဲ့ဘီလ်ကလင်တန်နဲ့ဘရက်အိုဘားမားတို့တုန်းကလည်းဒီဥပဒေကကမ္ဘာတော်မှာရှိတဲ့အမျိုးသမီးတွေနဲ့မိန်းကလေးတွေအနေနဲ့အရေးကြီးတဲ့ဂျမားရေးဆောင်ရှောက်မှုမရရှိနိုင်အောင်ပိတ်ပင်ထားတယ်ဆိုပြီးတော့ပယ်ဖျက်ခဲ့တာပါ။ရှင်နာဂုတ်မန်ဟာ National Partnership for Women and Family ဆိုတဲ့အဖွဲ့ကညွှန်ကြားရေးမှူးဖြစ်ပါတယ်
။ every time funding for reproductive health care services, including for abortion care, is cut or
undermined,
လူတွေရဲ့ကျန်းမာရေးကအန္တရာယ်ရှိလာတယ်လို့စီးပွားရေးအရလုံခြုံမှုပေါ်အန္တရာယ်ရှိလာတဲ့အပြင်လူတွေရဲ့ဘဝဟာလည်းအန္တရာယ်ရှိလာပါတယ်။ဒါပြင်ထရမ့်မဆူရလက်ထက်ကပြည်သူ့မှာကိုယ်ဝန်ဖြတ်ချတာရင်းနဲ့ပတ်သက်ပြီးကန့်သတ်မှုတွေကိုဒါမှမဂျိုးဘိုင်ဒန်ကပြန်ရုပ်သိမ်းခဲ့ပါတယ်။မိုက်ကမာကိုယ်ဝန်ဖြတ်ချတာဟာတရားဝင်ဖြစ်ပေမဲ့ပြီးခဲ့တဲ့ထရမ့်မဆူရလက
မတို့အနေနဲ့ဒါကိုပို့ပြီးတော့ကန့်သတ်နိုင်ရင်ကောင်းမှာဖြစ်ပေမဲ့ကံမကောင်းစွာနဲ့ပဲသမ္မတဘိုင်ဒန်အစိုးရလက်ထက်မှာတော့ကိုယ်ဝန်ဖျက်ချမှုနဲ့ပတ်သက်ပြီးအမျိုးသမီးတွေကိုကိုယ်ဆန္ဒရှိတဲ့အတိုင်းရွေးချယ်ခွင့်ပေးတဲ့ဥပဒေတွေကိုပို့ပြီးတော့တွန်းအားပေးလှုပ်ဆောင်လာမှာကိုပဲတွေ့မြင်မိပါတယ်
။ထရမ့်အစိုးရရဲ့မူဝါဒတွေကိုရုပ်သိမ်းဖို့နောက်ထပ်လှုပ်ဆောင်လိုက်တာတစ်ခုကတော့ပြည်တော်စုအစိုးရကနေပေးနေတဲ့ကျန်းမာရေးစောင့်ရှောက်မှုအာမခံအစီအစဉ်တွေဖြစ်တဲ့ Medicaid နဲ့ Obama Care လို့ခေါ်တဲ့နမူနဲ့ကျမကြီးအာမခံစနစ်တို့ကိုပို့ပြီးတော့ရရှိနိုင်မှုအတွက်သမ္မတဂျိုးဘိုင်ဒန်ကအမိန့်နဲ့ထုတ်ပြန်လိုက်တာဖြစ်ပါတယ်
။ Basically the best way to describe it to undo the damage Trump has done.
အခြေခံအဖြစ်ဒါတွေကိုအကောင်းဆုံးဖော်ပြဖို့ကတော့ Trump အစိုးရလက်ထက်ကထိခိုက်ဆုံးရှုံးမှုတွေကိုပြန်ပြီးတော့ပြုပြင်သွားဖို့ပါပဲ
။ဒီစီဇန်ကိုတိုးချက်လိုက်တဲ့အတွက်ကျမကြီးအဖြစ်တော့ကျမကြီးအာမခံမရှိတဲ့ American 15သန်းလောက်အကျိုးကျေးဇူးတွေရရှိလာနိုင်တယ်လို့ကိုင်ဇာကျမကြီးဆောင်ရှောက်မှုဖောင်ဒေးရှင်းကပြောပါတယ်ခင်ဗျာ။
ဒီ American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးခန္ဓာကိုကျမခင်မထွေးကတင်ဆက်ပေးပါမယ်။လရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာပြည်ထောင်2020နိုဝင်ဘာရွေးကောက်ပွဲမှာမဲအပြတ်အသတ်နဲ့အနိုင်ရတာကြောင့်မကြာခင်မှာဆွေးရဒုတိယသတ်တမ်းဆက်ပြီးတော့တာဝန်ယူရတော့မှာဖြစ်ပါတယ်။လရှိအာဏာရပါတီပဲပြန်အနိုင်ရတာဖြစ်လို့လာမယ့်ဆွေးရတက်မှာလည်းလရှိတာဝန်ထမ်းနေကြတဲ့သူတွေပဲပြန်ပါလာနိုင်တယ်လို့ယူဆတာတွေရှိတယ်လို့ NLD အစိုးရအနေနဲ့နောက်9နှစ်သက်တမ်းမှာအရင်ထက်ပိုပြီးတော့နိုင်ငံအတွက်လိုအပ်ချက်တွေကိုပိုမိုဖြည့်ဆည်းဆောင်ရွက်ပေးနိုင်မှုမျှော်လင့်သူတွေလည်းရှိပါတယ်။ဆွေရတဲ့ပုံမှာအမျိုးသမီးတို့ရဲ့အကြောင်းဘယ်လိုမျှော်လင့်ချက်တွေရှိနေသလဲဆိုတာကိုတည်ထင်းပံအမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ချပါရစေ။ There's a path we must choose sometimes.
Gotta stand up and fight sometimes. ဒီကြတော့သူ့ယူနီတီအစိုးရလုပ်နေဆိုပြီးမှပြောရကြောနေမယ်ပေါ့နော်ဒီအပေါ်မှာဆွေရဘက်ကနေအဓိကတိုင်းသားတွေကိုလည်းသိခိုးဖို့လိုအပ်လိမ့်မယ်။ဘာလို့ဒီမှာနေနေရအချင်းချင်းရတာကသင်ရမှုမျိုးရှိရတဲ့ကြောင့်ခုချင်းရဲ့ဒီဘယ်နဲ့ကိုင်းဘယ်မှာရှိတဲ့ကမ္ဘာချီလည်းရှိနေတဲ့ဥပဒေရှိရဲ့။ဆိုတော့ဒီဟာကဆက်ပြီးမှရှိနေဆိုရင်ကျွန်တော်တို့အတွက်အနာဂတ်ဆက်တွေဒီကြောင့်ဒီအချိုးတဲ့အပိုင်းမှာလည်းအများကြီးအဆန်တားဖြစ်နေမှာပေါ့နော်။ဆိုတော့အဓိကဒီ Unity အစိုးရလို့ပြောရခါမှာလည်းဒီလိုအပြောနဲ့မဟုတ်ပဲနဲ့အလုံးစုံတဲ့ခိုင်းချက်ချင်းပေါ့နော်။အကြံဉာဏ်ချမ်းကြီးပြီးတော့ကျွန်တော်တိုင်းတာအရင်းတစ်သက်ပြီးမှဒီကောင်လေးဆောင်ဖို့အတွက်ပေါ့နော်။ဒါလေးကိုအဲ့အနေနဲ့အစိုးရအနေနဲ့ရတယ်။ဖြစ်ဖြစ်ဆောင်ဖို့အရေးကြီးလိမ့်မယ်ပေါ့ကျွန်တော်အမြင်ပေါ့နော်
။ဒါကတော့ကချင်ပြည်နယ်ကစိုင်းနုပံပြောသွားတာပါ။စစ်ပွဲတွေမငြင်းချတဲ့မြန်မာနိုင်ငံအတွက်အဓိကငြင်းချမ်းကြီးရရှိအောင်လူထုခရွေးကောက်တင်ရောက်ထားတဲ့ NLD အစိုးရအနေနဲ့အလေးပေးလုပ်ပြီးစီစဉ်တယ်လို့စိုင်းနုပံလိုပဲကျွန်မအမေများဆက်သွယ်ခဲ့တဲ့အမျိုးသမီးအများစုကပြောပါတယ်။လက်ရှိညီညီတိဆောက်နိုင်ဖို့အတွက်ဆိုရင်တော့ NLD အစိုးရအနေနဲ့တိုင်းရင်းသားလူမျိုးစုတွေအကြားယုံကြည်မှုရအောင်ခိုင်ခိုင်မာမာကြိုးပမ်းစီစဉ်တယ်လို့ပြောသူကတော့နော်ဆဲဆဲပါ။တိုင်းသားမျိုးသမီးအဖွဲ့၁၀ဖွဲ့ကျော်နဲ့စုစည်းထားတဲ့ WLP အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ကိုစားပြောတာပါလို့လည်း WLP ရဲ့လက်ရှိအထွေထွေအတွင်းရေးမှူးတာဝန်ကိုယူထားတဲ့နော်ဆဲဆဲကပြောပါတယ
်။ WLP အနေနဲ့ဆိုရင်အထူးသဖြင့် NLD အစိုးရပေါ့နော်။ကျွန်တော်တို့တကယ်ဂုဏ်ယူခဲ့တဲ့ပါတီဖြစ်ခဲ့တယ်အထူးသဖြင့်ဒေါက်တာဇတ်စုကြည်ပေါ့ပါဝင်ပါတော့ကျမတို့ဆိုရင် သူတို့ထားနေလို့မျိုးဖို့အတွက်ကျွန်တော်တို့အများကြီးရုန်းကန်ခဲ့တယ်အများကြီး advocacy လုပ်ပေးခဲ့တယ်ပြီးလို့ရှိရင်လည်းအများကြီးလည်းမျှော်လင့်ခဲ့တယ်ပေါ့နော်ကျွန်တော်တို့ကတိုင်းရင်းသားတန်းတူရေးကိုလည်းအခြေခံတယ်တရားမျှတမှုကိုလည်းအခြေခံတယ်အနေထားမှာမတရားလုပ်တာတွေဥပမာအကဲအတီးအကဲတွေမလုပ်ရင်တော့မှဒါတယောက်ကလှုပ်လိုက်တာနဲ့တဖွဲ့လုံးကိုကျွန်တော်တို့မြင်ပါလေနော်ဆိုတော့ကျွန်မတို့အပေါ်မှာယုံကြည်မှုမတည်ဆောက်နိုင်တဲ့အနေအထားကိုကျွန်မတို့တွေ့ရတယ်။အဲတော့ကြောင့်မလို့ကျွန်မတို့ကနောက်ထပ်ယုံကြည်မှုကြကြလာအောင်ကျွန်မတို့မလုပ်ချင်ဘူးနော်။ကျွန်မတို့အပါဝေတခြားသောသူတွေလည်းဒီလိုခံစားရခံစားမယ်ဘူးနော်။ကိုယ်အစိုးရကကိုလိုချင်တာကိုဖြစ်ချင်တာနားမထောင်ဘူးဆိုရင်ယုံကြည်မှုကတော့နေမှာပဲ။ပြောကြမှာပဲ။ဆိုတော့ဒီတစ်ခေါက်မှပြန်လဲတုတ်တက်တင့်နေဘူးနော်။အထူးသဖြင့် NLD အစိုးရကသူတို့ဘလောက်ကြည့်လူထုတွေရဲ့အပန်တွေကိုဘယ်လောက်ထိလှုပ်ပေးတာမျိုးတွေရှိလဲဆိုတာပြန်လဲသုံးသပ်ပြီးတော့လူထုတွေအပေါ်မှာပြန်လဲယုံကြည်မှုတွေပုံမတည်ဆောက်ဖို့လိုတယ်လို့ကျွန်မမြင်နေပါတော့။အဲအခါကျမှပဲလူထုကကိုယ့်အစိုးရကိုကိုယုံကြည်လာပြီဆိုရင်မျိုးလေးချက်တွေကလည်းထားရဲတယ်။ပြီးလို့ရှိရင်လည်းပူပါပါဝင်ရမယ်ဆိုလဲအားရှိတယ်။ပါဝင်ခြင်းနဲ့စိတ်ရှိတယ်ပေါ့နော်။ဆိုတော့အဲ့လိုမျိုးတာမလုပ်ဘူးဆိုရင်တော့ပူပူဆိုတာကကျွန်မတို့လူထုနဲ့အဲ့ဒီအစိုးရနဲ့ပူကွဲလာနိုင်တဲ့ပူသဘောထားတွေအမြင်တွေအယူအဆတွေပုံမူကွဲလာနိုင်တဲ့အနေအထားတွေရှိလာနိုင်လို့ကျွန်မမြင်နေပါတော့
။အနေဒီအစိုးရအနေနဲ့နောက်ထပ်၅နှစ်ဒုတိယတက်တန်းကာလအတွင်းပညာရေးကဏ္ဍမှာတိုးတက်ပြောင်းလဲမှုတွေဖြစ်လာအောင်ကြိုးပမ်းစီရင်တွေလည်းရှိပါတယ်
။အခုတက်လာတဲ့အစိုးရကိုဒီ၅နှစ်တက်တန်းပြင်မှာဘာတွေပြောင်းလဲစီခြင်းနဲ့ဘယ်လောက်လုပ်စီခြင်းလဲဆိုရင်နံပါတ်၁ကတော့ပညာရေးပိုင်းမှာပညာရေးပိုင်းမှာဆိုလို့ရှိရင်အားလုံးအကျုံးဝင်တဲ့ပညာရေးဖြစ်အောင်လုပ်ပေးစီခြင်းနဲ့တန်ဆွမ်းသူမတန်ဆွမ်းသူအကြမ်းမှခွဲခြားဆက်ဆံမှုမရှိဘဲနဲ့အားလုံးပါဝင်နိုင်တဲ့ပညာရေးဖြစ်စီခြင်းနဲ့နောက်တစ်ခုကနိုင်ငံသားအသင့်မြင့်တဲ့ပညာရေးဖြစ်စီခြင်းပါတယ်။မြန်မာနိုင်ငံကဖွေးရတဲ့သူတယောက်ဒီနိုင်ငံသားမှဘွေရတဲ့သူပြောင်းတယ်အရေးချင်းတူပဲအလုပ်လည်းတန်းဝင်လို့ရတယ်ရှောက်လို့ရတယ်ဆိုရင်အခြေအနေမျိုးထိမျောလင့်ပါတယ်ဒီအခြေခံပညာမှဒီတက္ကသိုလ်ပညာအထိပေါ့နော်အဆင့်မြင့်နိုင်ဖို့မျောလင့်ပါတယ်ပေါ့နော်ဒါတော့တစ်ချက်ပါနောက်တစ်ခုကတော့ဒီအလုပ်ကင်ခွင့်လန်းနေပါဘွေရပြီးနောက်ပိုင်းမှာညီမနိုင်ငံမှာအလုပ်လက်မဲ့တွေအများကြီးရှိနေပါတယ်အဲ့တော့ဒီလိုလူငယ်တွေ brain drain နဲ့မဖြစ်သွားရအောင်ကိုယ်နိုင်ငံအတွင်းမှာအလုပ်ကင်တွေရရှိဖို့နောက်တစ်ခုကကြောင့်မတကယ်ဥမာ qualify ဖြစ်တဲ့ graduate တွေဖြစ်နေပြီဆိုလို့ရှိရင်အလုပ်ကင်ပြီးအလိုလျောက်နဲ့ကိုယ့်ရည်စီကိုရောက်ရှိလာမယ်ပြီးတော့လည်းယုံကြည်ထားပါတယ်။ဒါကြောင့်နိုင်ငံကရင်းနှီးမြှုပ်နှံမှုတွေနဲ့အတူမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေလောက်ကန်ပုံမရရှိဖို့ဆိုပြီးတော့မြန်မာအနေနဲ့ဒီကအမျှော်လင့်ထားပါတယ်ပေါ့နော်။ဒီအောင်လည်း၅နှစ်တက်တန်းကာလအတိုင်းမှာအစိုးရအနေနဲ့ခြေလမ်းပအကုန်အပြည့်အဝမဟုတ်တော့အနည်းဆုံး50ရာခိုင်နှုန်းအထိရောအကောင့်တွေဖုံးနိုင်မယ်ပြောင်းလဲနိုင်မယ်လို့ညီမတို့ယုံကြည်မျှော်လင့်ထားပါတယ်။ဒါကြောင့်လည်းညီမတို့မဲပေးခဲ့တာလည်းဖြစ်ပါတယ်
။ဒါတော့ ERG တိုင်းမှာဥပဒေမျိုးတွေမှာMLDC ကိုပိုင်ပုဂ္ဂလိကသင်တန်းကျောင်းတည်ဆောင်ထားပြီးတော့ကိုရိုင်းနဲ့သင်တန်းဆရာမအဖြစ်နဲ့ဥဆောင်တင် जा ပေးနေတဲ့မတ်မေကြီးချော်ချော်ပြောပြတော့တာပါအလားတူပဲဒီပညာရေးပိုင်းမှာတိုးတက်ကောင်းမွန်လာအောင်လုပ်ပေးစေချင်တယ်လို့ပြောလာသူနောက်တစ်ဦးကတော့ရန်ကုန်မြို့ကပထမနေဥပဒေကျောင်းသူမလာနေချူပါ
တမီးကတက္ကသိုလ်ကျောင်းသူတယောက်ဖြစ်တဲ့အတွက်တမီးရဲ့အနီးစပ်ဆုံးနဲ့ level ဖြစ်တဲ့ပညာရေးပိုင်းဆိုင်ရာမှာဆိုလို့ရှိရင်အခုလာမဲ့နောက်၅နှစ်မှာတာဝန်ယူမဲ့ energy အစိုးရအနေနဲ့ပေါ့နော်တမီးတို့လိုလူငယ်တွေကျောင်းသားတွေအတွက်ကိုယ်စိတ်ဝင်စားတဲ့ဘာသာရပ်ကိုလွတ်လွတ်လပ်လပ်သင်ကြားနိုင်ခြင်းတင်ယူခွင့်အခွင့်အရေးတွေကိုပို့ပြီးတော့လမ်းဖောက်ပေးမယ်ပေါ့နော်လမ်းဖွင့်ပေးမယ်လို့တော့မျှော်လင့်ပါတယ်အခုတက္ကသိုလ်ဝင်လာအမှတ်ရှင်းခွဲတဲ့အခါမှာယောက်ျားလေးနဲ့မိန်းကလေးနဲ့အမှတ်ခွဲတာဒန်းတူညီများမှုမရှိသေးဘူးပေါ့နော်ကလေးရမကပိုရနေမှာဒီစေးကြောင်းဝင်ခွင့်ရမယ်ဆိုတာမျိုးကြီးကိုယ်စင်ကြီးခွဲခြားရတော့ခွဲခြားရဖြစ်တဲ့အတွက်ပေါ့နော်ဥမာအင်ဂျင်နီယာလိုင်းသွားခြင်းတဲ့သူဆိုလို့ရှိရင်အမှတ်ကဘဏ္ဍမလိုနေလို့မပြည့်နေလို့ဆိုပြီးတော့အင်ဂျင်နီယာလိုင်းမတက်လိုက်ရပဲနဲ့ကိုယ်စိတ်မဝင်စားတဲ့တခြားမိတဲ့အလိုင်းကိုသွားပြီးတော့တက်နေရတယ်အဲ့ကြတော့ဘာဖြစ်သွားလဲဆိုတော့ကိုယ်လည်းစိတ်မဝင်စားဘူးဒီလိုင်းကိုဒါပေမဲ့အမှတ်မမီတဲ့အတွက်တက်လိုက်ရတဲ့ဆိုတော့ခံစားချက်မျိုးနဲ့ဒီဘာသာရပ်ကိုတင်ကြားနေရဆိုတော့အဲ့ဒီဘာသာရပ်ပေါ်မှာလည်းစိတ်ဝင်စားမှုမရှိတော့ဘူးပေါ့နော်အဲ့ဒီတွက်ဥမာကျောင်းသားတယောက်ကအင်ဂျင်နီယာလိုင်းကိုစိတ်ဝင်စားရဆိုလို့ရှိရင်အဲ့ဒီကျောင်းသားတွေအတွက်အဲ့ဒီဘာသာရပ်နဲ့ပတ်သက်ပြီးတော့ပေါ့နော်ဝင်ခွင့်စာမေးပွဲလေးဖြည့်ခိုင်းတာမျိုးဖြည့်ခိုင်းပြီးတော့အဲ့ဒီစာမေးပွဲကိုအောင်လဲဆိုရင်အင်ဂျင်နီယာလိုင်းကိုတက်ခွင့်ပေးမယ်အဲ့လိုအခွင့်အရေးပေးမယ်ဆိုလို့ရှိရင်ကျောင်းသားအနေနဲ့ကလည်းခံစားမှုပိုကောင်းမယ်လို့တမီးအနေနဲ့ကတော့မြင်ပါတယ်။အဲ့ဒီဟာကိုအခုလာမဲ့ဆိုရအနေနဲ့ပြောင်းလဲပေးနိုင်တယ်လို့တော့မျှော်လင့်ပါတယ်
။အတန်ဆွမ်းသူတွေအရေးရှိတဲ့ကနေဆောင်ရွက်နေတယ်။ရန်ကုန်တိုင်းအတန်ဆွမ်းသူများအသိအထင်ရင်မှုမချောစုလိုင်ရဲ့အစိုးရတဲ့အပေါ်မျှော်လင့်ချက်ကရောဘယ်လိုရှိပါလဲ။
ဆိုရတဲ့ဆိုရင်ကျမတို့အရင်တုန်းကအစိုးရကပဲကျမတို့ပြန်ပြီးတော့မှဟိုတူတူကြရတာဖြစ်တယ်ပေါ့နော်။အဲ့တော့ကျမတို့လုံလန်းစာလုပ်တယ်လေတန်းလိုင်းနေရှိရပေါ့နော်အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့အောင်မြင်အောင်လဲကျမတို့လုပ်သိကျင်တယ်နောက်တစ်ခုကကြတော့ဒီမတန်ဆွမ်းသူတွေကို
လေလုံးသိကျင်တာပါလဲဆိုတော့ကျမတို့ဒီအစိုးရဌာနဆိုင်ရာလူကြီးတွေဆိုလို့ရှိရင်ကျမတို့ကတော့အများတန်းကြီးကြီးစောင့်ရှောက်ရမယ်ဟာလားသာတကွာကျတော့အများတန်းဟိုထောက်ပံ့ပေးကြရမယ်ဆိုတဲ့ဟာမျိုးကိုပဲမြင်နေရပါတော့အဲ့အတွက်အဲ့လိုမျိုးမဟုတ်ဘဲနဲ့ကျမတို့ပေါ့နော်ကိုယ်တိုင်ကိုယ်တဦးတရားပြည်ပြည်ရဲ့ပင်ကိုရေးသေးတယ်နဲ့ဆိုင်တဲ့အဲလုပ်ငန်းတွေပေါ်ဆောင်ပေးပါအဲလုပ်ခွင့်ပေးဖို့ပေါ့နော်ဒန်းလူခွင့်ရေးတွေပေးဖို့ကိုလည်းကျမတို့ဒီမတန်ဆန်းနေရမျှော်မှန်းကြတာပေါ့နော်
မြန်မာနိုင်ငံအချင်းမှာအမျိုးသမီးတွေအတွက်အလုပ်ကိုင်ခွင့်လန်းတွေပိုးပြီးတော့ဖန်တီးပေးတာမျိုးလိုလားတယ်လို့ပြောကြတဲ့သူတွေလည်းရှိပါတယ်။ဒီထဲမှာရန်ကုန်တိုင်းဒလမြို့နယ်ကမတ်မေချူလွင်လည်းပါပါတယ်
။ကျွန်မကတော့အခုပြည်နယ်ခုနှစ်ခုတိုင်းခုနှစ်ခုမှာညာဆာစီရိုက်တွေလိုက်ခွင့်တာပေါ့နော်။လိုက်ခွင့်တဲ့ဆိုတဲ့ခါကျတော့ညီမဒီကျွန်မဒီအနှံ့ရောက်တယ်ရောက်တဲ့ခါကျတော့တိုင်းလားလူမျိုးစုတွေ130မျိုးနဲ့လည်းညီမတို့တွေ့ရတယ်တွေ့ရတယ်ဆိုတဲ့ခါကျတော့အမျိုးသမီးတို့အနေနဲ့ဆိုလို့ရှိရင်အဓိကအခြေခံကြတဲ့အချက်လေးတွေကိုတော့အမြန်လုံးအလွယ်တကူနဲ့လုပ်လို့ရမယ့်ဟာလေးတွေကိုတော့ဖြည်းဖြည်းအောင်လုပ်စေချင်တာပေါ့ဥပမာဘယ်လိုမျိုးလဲဆိုလို့ရှိရင်ညီမကရားပြည်နယ်မှာစက်ကြိတ်သွားဖွင့်တဲ့ခါကျတော့ဒီကရန်လယ်ပင်ကျေးကွန်းပတ်အမျိုးသမီးတွေဆိုလို့ရှိရင်အထိုင်းမှာအလုပ်သွားလုပ်ပြီးတော့အထိုင်းမှာရွာတည်ပြီးတော့ကိုယ့်မြန်မာလူမျိုးကိုပဲဒီကဘာလက်ခီးသွားတယ်နိုင်ငံတကာဒီနိုင်ငံသားတွေကိုပြပြီးတော့ဒီပဝင်ဝေးရှာဖွေနာမျိုးရှိရဲ့အဲ့လိုမျိုးလေးတွေဆိုတော့လူစွာအရင်မြစ်တွေကိုယ်နိုင်ငံအမျိုးသမီးတွေရဲ့လူစွာအရင်မြစ်တွေတခြားတိုင်းမျိုးစီးစင်းနေရရှိရဲ့အဲ့အလေးတွေကိုကိုယ်နိုင်ငံမှာကိုယ်နိုင်ငံရဲ့အမျိုးသမီးတွေရဲ့ရိုးရာယဉ်ကျေးမှုတွေကိုအဲ့လိုမျိုးမြင့်တင်ပေးဖို့ပေါ့သူတို့ရဲ့ဘဝတွေကိုမြင့်တင်ပေးဖို့ဒီနိုင်ငံမှာဘယ်တင်တောင်းတင်တယ်နဲ့သူတို့ကိုဟိုဂုံတိုက်ခါရှိရှိနဲ့ဝင်ငွေအခွင့်အလမ်းတွေကောင်းမဲ့အလုပ်ပိုင်းတွေအမျိုးသမီးတွေတို့ကဖန်ပြီးပေးဖို့အဲ့လိုမျိုးလေးတွေဖြစ်စေချင်တယ်ဒီခါကဒီကမှာစင်ကာပူမှာဆိုလို့ရှိရင်လည်းအိမ်မော်ပေါ့နော်ပြောရမယ်ဆိုအဲ့လိုအလုပ်တွေတွားလုပ်နေရတာမျိုးတွေပဲရှိရယ်သူတို့မိသားစုစာဝတ်နေအတွက်လုပ်ရတာမျိုးတွေလည်းသူတို့မှရှိမှာပေါ့ဒါနဲ့အဲ့လိုမျိုးလေးတွေကိုကိုယ်တိုင်မိမှာဒီအမျိုးသမီးတွေအတွက်အလောက်ကင်ခွင့်လန်းတွေကိုအများကြီးဖန်တီးလို့ရတဲ့အနေအထားရှိရယ်ပေါ့နော်အဲ့ဒါလေးတွေကိုသွေးရတဲ့စီမံကိန်းအနေနဲ့ပြည်တော်စုအစိုးရနဲ့သူတို့ရဲ့တပ်ဆိုင်ရာပြည်နယ်အစိုးရအတိုင်းဒေသကြီးအစိုးရတွေပေါင်းပြီးအဲ့လိုမျိုးလေးတွေလုပ်ပေးစေချင်ပါတယ်
ကျမတို့နယ်ပယ်တည်တည်မှာကျင်းလည်နေကြတဲ့အမျိုးသမီးတချို့ရဲ့2021အစိုးရတဲ့အပေါ်မျှော်လင့်ချက်တွေကိုစူးစီးတင်ပြခဲ့တာပါ။ဒီမျှော်လင့်ချက်တွေကအမျိုးသမီးတို့အားလုံးရဲ့အသံလိုမဆိုနိုင်နေနဲ့မြမမိမာညီညာရေးအမြန်ရရှိအောင်လူလူဆိုးရွားကဆောင်ရွက်ပေးစေချင်တယ်လို့ဒီအမျိုးသမီးတွေအားလုံးကပြောနေတာကိုတော့တွေ့ရပါတယ်။ဆိုးရွားတဲ့အနေနဲ့ညီညာရေးအတွက်မျှော်လင့်ချက်တွေကိုဘလောက်ထိအလေးထားအကောင့်ထဲပို့ပေးနိုင်မလဲဆိုတာကတော့နောက်ထပ်အားနည်းစောင့်ကြည့်ကြမှာဖြစ်တဲ့ဆိုးရွားကိုတင်ပြရင်ဒီပြည်ထောင်အမျိုးသမီးကဏ္ဍကိုဒီမှာပဲရင်နာဝင်ပြပါရှင်။ကျမအဖြစ်ပြပါရှင်။
ဂရုဘတ်ကဆောင်တဲ့အမေရိကန်ခွင်အစီအစဉ်မှာသမရဂျိုးဘိုက်ဒန်လက်ထက်ထူးထူးခြားခြားတောင်းပေးရခံရသူတချို့အကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာ။သမရဂျိုးဘိုက်ဒန်လက်ထက်မှာတော့အပြောင်းအလဲတွေဆောင်ရွက်ရမှာသူ့အစိုးရဝန်ကြီးအဖွဲ့ဝင်တွေရွေးချယ်ခန့်ရတာလည်းပါဝင်ပါတယ်ထူးခြားတာကတော့ဒီဝန်ကြီးအဖွဲ့ရဲ့နေရာမှာအရင်ကဇာတုတာဝန်ကြီးကြီးခန့်လေမရှိတဲ့အရေးချင်းပြည်မီသူတွေကိုခန့်ခဲ့တာပါသမရဘိုင်ဒန်ရဲ့အဆိုပြုချက်နဲ့အမျိုးသမီးတူဖြစ်သူဂျန်နဲ့ယယ်လန်ကိုအထက်လွှတ်တော်ကနေ84မိနစ်55မိနစ်အတိပြုလိုက်တာကြောင့်ယယ်လန်ဟာအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးဗန္ဒာရေးဝန်ကြီးဖြစ်လာပါတယ်အင်္ဂါနေ့တုန်းကတော့ဗန္ဒာရေးဝန်ကြီးဖြစ်ဂျန်နက်ယယ်လန်ကျန်းသစ္စာကျင်းဆိုပါတယ်သူသမရကမ်မလာဟဲရစ်ကပထမဆုံးအမျိုးသမီးဗန္ဒာရေးဝန်ကြီးဖြစ်လာမယ့်ယယ်လန်ကိုကျန်းသစ္စာကျင်းဆိုစေပါတယ်အသက်84နှစ်အရွယ်ဂျန်နက်ယယ်လန်ဟာသမရဂျိုးဘိုက်ဒန်ရဲ့အစီအစဉ်ရမူအားရင်းနဲ့ပတ်သက်ပြီးတော့ပြုပြင်ပြောင်းလဲရေးတွေကိုစတင်ဆောင်ရွက်သွားမှာပါအမေရိကန်ဘ ਹੁ ပိုင်ရဲ့ပထမဆုံးအမျိုးသမီးအုပ်ချုပ်တာဝန်ကို2014ခုနှစ်ကနေ2018ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်အခုအခါမှာအမေရိကန်ရဲ့ဗန္ဒာရေးမူဝါဒတွေကိုလည်းပြောင်းလဲပြင်ဆင်ချမှတ်သွားဖို့ရှိနေပါတယ်။အထူးသဖြင့်ကိုဗစ်ကာယောဂါကာလအတွင်းစီးပွားရေးလေပတ်မှုအကောက်အောင်အထောက်ပံ့ပေးဖို့သမ္မတဘိုင်ဒန်အစိုးရအဆိုပြုထားတဲ့ဒေါ်လာ 1.9 ထရီလီယံငွေကြေးကိုလွှတ်တော်ကအတည်ပြုမင်းတိုင်ရေးကြိုးပမ်းနေတဲ့အချိန်ထဲမှာအစိုးရရဲ့ဗန္ဒာရေးအဖွဲ့အနေနဲ့လုပ်ငန်းတွေအရှင်အဟုန်နဲ့ဆောင်ရွက်နိုင်ဖို့ယယ်လန်ကိုဗန္ဒာရေးဝန်ကြီးအဖြစ်အမြန်ဆုံးအတည်ပြုရေးအထက်လွှတ်တော်ကိုအစိုးရအဖွဲ့ကတိုက်တွန်းခဲ့ပါတယ
် Over the next few months we're going to need more aid to distribute the vaccine
to reopen schools.
Now, la me la re duin ka kwe se thu bi bu chao ni jan bon bu mi tat dwe sia sia ma re a lou pyan sin nai aw saung ye pe bu re shi ni ba re a lou lat mae thop pan ji re sat pe ni bu a sa taw thop pan bu ne ain la ga ma pe nai lo ain ga ni sin pe ya mae a phit myo re atwe thop pan pe bu lo ba re lo tu ga di cha na kwe ma pyo ba re wun ji taw won yu pi naw ma ro ban na yi wun ji ye taw won ni phit de a khon kaok khan na new york ga wall street lo ban na ne ngwe ji san ya phwe si re ko kai dwe bu senior sigan တွေအပြောင်းလဲလုပ်တာတွေကိုဆောင်ရွက်ဖို့ရှိတယ်လို့ဆိုပါရယ်သူ့အရင်တာဝန်ယူခဲ့တဲ့ဘိုးဘန်အကြီးကဲဖြစ်စဉ်ကလည်းရလန်ဟာလူစားအမြင့်ကိုဘယ်လိုနေရာတွေမှာသုံးချမလဲဆိုတဲ့ကိစ္စရပ်တွေကအစနိုင်ငံတကာငွေကြေးစည်းကွက်အစုံနှံ့နှံ့ဆက်ဆက်ကင်တွယ်ခဲ့သူပါပြီးခဲ့တဲ့သတင်းပတ်ထလွတ်တော်ဘန်နာရေးဆိုင်ရာကော်မတီကြားနာပွဲမှာလည်းရလန်ကအလင်းအမြန်မကင်တွယ်ဘူးဆိုရင်အမေရိကန်ပြည်အောင်စုအနေနဲ့ပို့ပြီးတော့ကြာရှည်တဲ့အစိုးရစရာစီးပွားပြက်ကက်ကိုရင်ဆိုင်ရလိမ့်မယ်ဆိုပြီးတော့ပြောပါရယ်ဒါကြောင့်တနှစ်ကို9000ကျွဲအောင်ဝင်ငွေရှိတဲ့အမေရိကန်တွေကိုနောက်ထပ်ဒေါ်လာ1400ထောက်ပံ့ပေးမယ်။ကိုဗစ်ကရောဂါပေးထောက်ပံ့ရေးအစီအစဉ်ကိုလွှတ်တော်ကအမြန်ဆုံးအတည်ပြုပေးဖို့လဲသူကတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်အလုပ်လက်မဲ့လစားနောက်ထပ်အချိန်ထပ်တိုးပေးဖို့နောက်ဒီအလုပ်သမားတွေကိုအလုပ်ကထုတ်ပြစ်တာမျိုးမဖြစ်အောင်အသေးစားစီးပွားရေးလုပ်ငန်းတွေကိုအကူအညီထောက်ပံ့ထပ်ပေးဖို့ကိုလဲသူကအကြံပြုတော်ပါတယ်။အမရပိုင်တန်ရဲ့အစိုးရဝန်ကြီးဖွဲ့တွေမှာကာကွယ်ရေးဝန်ကြီးအဖြစ်ထူးထူးခြားခြားခန့်အပ်ခံရသူကတော့အငိမ့်စားပူဂျိုကြီးလွိုင်းအော့စတင်မှာသူဟာကာကွယ်ရေးဝန်ကြီးတွေမှာပထမဆုံးလူမဲအာဖရိကန်အမေရိကန်ကာကွယ်ရေးဝန်ကြီးဖြစ်လာပါတယ်။အမေရိကန်နိုင်ငံရဲ့28ဆမြောက်ကာကွယ်ရေးဝန်ကြီးအဖြစ်နဲ့တာဝန်တွေထမ်းဆောင်ခွင့်ရတာကိုဂုဏ်ယူကြောင်းနဲ့အထူးသဖြင့်ပထမဆုံးအာဖရိကန်နိုဘောတယောက်အနေနဲ့ဒီတာဝန်ထမ်းဆောင်ရတာဖြစ်တဲ့အတွက်ဝမ်းမြောက်ကြောင်းတောက်ကြနေက Twitter မှာအော့စတင်ကရေးသားပါတယ်။နမကျော် West Point Tech Dozen ပူဂျိုကြီးအော်စင်ကိုအထက်လွှတ်တော်ကနေ63မဲနှမဲနဲ့ဒီလွန်ခဲ့တဲ့သတင်းပတ်တောက်ကြနေကအတည်ပြုခံလိုက်တာပါအထက်လွှတ်တော်ကအတည်ပြုခံပြီးပြီးချင်းပဲအော်စင်ဟာပင်ဒဂေါစစ်ဌာနချုပ်ကိုတက်ရောက်ခဲ့ပါတယ
် Good to see you guys and thanks for being here look forward to working with you see you around campus
ကြည့်ရမှာ50မိနစ်ကြာစစ်မှုထမ်းခဲ့တဲ့အော်စတင်ဟာသူ့အနေနဲ့အရေးကြီးတဲ့ကာဝေးဆရာမိုရာရီနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချရမှာအရက်ဖက်ဆိုင်ရာဝန်ထမ်းတွေရဲ့အခန့်ကဏ္ဍကိုလည်းအထူးအလေးထားတော့မှာဖြစ်ကြောင်းနဲ့သူ့ရဲ့ဘဝတစ်လျှောက်လုံးဒီဘက်မှာစစ်ဘက်ဆိုင်ရာကိစ္စရက်တွေပေါ်အရက်ဖက်ဆိုင်ရာစီရေးကျွမ်းကျင်သူအကြံပေးတွေရဲ့ထိန်းချုပ်မှုဆိုတဲ့စီမင်းစည်းကမ်းကိုအလေးထားခဲ့ကြောင်းလည်းသူကပြောပါတယ်
I will rebalance collaboration and coordination between the joint staff and the OSD staff.
ဖူရက်စီဦးစီးချုပ်များအဖွဲ့နဲ့ကာကွယ်ရေးဝန်ကြီးယုံကြားမှာရပ်ပဆိုင်ရာဌာနတွေရဲ့အကြံဉာဏ်တွေကိုလည်းဘယ်အဆင့်နေရာမှာပဲဖြစ်ဖြစ်အလေးထားဖို့ထိန်းချုပ်ဆောင်ရွက်သွားပါမယ်။ပင်နယ်ကိုစစ်ဌာနချုပ်အနေနဲ့နိုင်ငံတန်တမန်တွေရဲ့အခမ်းအနားကိုအလေးထားအသိမှတ်ပြုပြီးတော့နိုင်ငံရေးဌာနနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားဖို့ရှိပါတယ်လို့လည်းအော်စတင်ကသူ့ကိုကာကွယ်ရေးဝန်ကြီးအဖြစ်အသိမှတ်ပြုပေးဖို့ကျင်းပတဲ့အထက်လွှတ်တော်လက်နက်ကန်တပ်ဖွဲ့များဆိုင်ရာကော်မတီရှိမှမှပြောဆိုခဲ့ပါတယ်။အော်စတင်ကိုရာထူးခံဖို့အတွက်ဥရေကြောင်းအရာညီဆွနေတာကြောင့်လဲဒီစီမင်းစည်းကမ်းကိုပလတ်ပေးခဲ့ပါတယ်ကာကွယ်ရေးဝန်ကြီးလိုနေရာကိုတာဝန်ယူမဲ့သူတွေဟာစစ်တကငင်းစားယူပြီး9နှစ်ပြည့်မှသာထမ်းဆောင်ခွင့်ရှိရမယ်ဆိုတဲ့စီမင်းစည်းကမ်းချမှတ်ထားပေမဲ့လဲသူ့ကိုခံဖို့လိုအပ်ချက်အရာဒီစီမင်းစည်းကမ်းအကျုံးဝင်မှုကနေပလတ်ပေးလိုက်ပါတယ်အော်စတင်ဟာအမေရိကန်ဗဟိုထိန်းချုပ်ကုကဲရေးအကြီးအကဲအဖြစ်တာဝန်ယူခဲ့သူပထမဆုံးလူမဲတဦးဖြစ်ပြီးတော့2016ခုနှစ်မှာသူဟာစစ်တပ်ကနေအငင်းစားယူခဲ့တာပါ။ဒါပြင်သူဟာ2012ခုနှစ်ကအမေရိကန်ကြီးတဲ့ရဲ့ပထမဆုံးလူမဲဒုတိယစီဦးစီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပူးတာကြောင့်ပင်ဒဂွန်စစ်ဌာနချုပ်ရဲ့လုံထုံးလုံနည်းတွေကိုအပြည့်အဝနားလည်ထားသူတဦးလည်းဖြစ်တယ်လို့ဆိုပါရခင်ဗျာ။အမေရိကန်မျိုးသားထော်လိုင်းရေးအဖွဲ့အကြီးအကဲဖြစ်အမျိုးသမီးတဦးဖြစ်သူအေဗရာဟိမ်းစ်ကိုအထက်လွှတ်တော်ကလုံငယ်တဲ့သတင်းပတ်ပေါ်လူနေပါတီပြူပေးလိုက်ပါတယ်သမရဘိုင်ဒန်ရဲ့အဆိုပြုထားတဲ့ဝန်ကြီးအဖွဲ့ဝင်တွေကိုအထက်လွှတ်တော်ကနေအမြန်ဆုံးအတီပြူပေးရေးသဘောတူညီချက်ကြောင့်84မိနစ်မဲနဲ့ထောက်ခံအတီပြူပေးလိုက်ကြပ
ါ Is there any senator wishing to vote or change their vote? If not, on this vote the yeas are 84, the nays are 10.
ဒီကဲသတင်းပတ်အထက်လွှတ်တော်ထောက်လိုင်းကော်မတီရှိမှမှကျင်းပတဲ့ဂျာနာပွဲမှာ Haines ကတရုတ်နိုင်ငံနဲ့ပတ်သက်တဲ့ဘိုင်ဒန်ဆွေးနွေးရဲ့သဘောထားကိုပြောကြားခဲ့ပါတယ်။သူ့အနေနဲ့အမှန်တရားဟာစွမ်းအားဖြစ်တဲ့ဆိုတဲ့အတိုင်းရည်တည်မှာဖြစ်ပြီးတော့အဆွေးအအနေနဲ့အခက်အခဲတွေရှိတဲ့ဆိုရင်တော့မှလည်းတိကျမှန်ကန်တဲ့ထောက်လိုင်းဆိုင်ရာချက်လက်တွေကိုတင်ပြသွားမှာဖြစ်ကြောင်းလည်းပြောပါရယ်။
Um China is adversarial and an adversary on
Arkansas Pine Teletor Matt Tom Cotonga. သူကံကလာကိုပြန်ရုပ်သိမ်းပြီးတဲ့နောက်အထက်လွှတ်တော်ထောက်လိုင်းကော်မတီရဲ့အတီးပြချက်ကိုကျော်လွန်ပြီးအထက်လွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့တာပါသမ္မတဂျော့ဘွတ်အဆိုရလက်ထက်တုန်းက CIA ဗဟိုထောက်လိုင်းအေဂျင်စီရဲ့စစ်ဆေးမင်းမြင့်ချင်းဆိုင်ရာလုံထုံးလုံရင်းနဲ့ပတ်သက်ပြီးတော့အသေးချာသိလိုရာကြောင့်ကော်တွန်ကအစာပိုင်းမှာအတီးပြပေးဖို့နဲ့ပတ်သက်ပြီးတော့ကန့်ကွက်ခဲ့တာပါသမ္မတဥပမာအဆိုရလက်ထက်ကဟိန်းစာ CIA ရဲ့လက်ထောက်ညှိနှိုင်းမှုအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်နေပါပြီ။ကျွန်မခင်မျိုးသက်ပါ။ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပေါ်တာတစ်နှစ်ရှိလာချိန်မှာဒီရောဂါအတွက်ကာကွယ်ဆေးတွေရလာပြီးဖြစ်ပေမဲ့စိုးရင်ကြာကောင်းလောက်အောင်ကူးစက်ဉာဏ်နဲ့ဗီဇာပြောင်းပိုးသစ်တွေအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ဒီပိုးသစ်တွေအကြောင်းအနုစီဝဗေဒပညာရှင်မခင်စာဝင်းကျေကိုမင်းဉာဏ်ပြန်ပြပြပေးပါမယ်။
ဒါကောနာဗိုင်းရပ်စ်ရဲ့သူစွဲ့ခြင်းတွေ့တဲ့ဟာက2019မှာဒီသမားမှာတရုတ်ပြည်သူသမားနိုင်ငံမှာစတွေ့ခဲ့တဲ့ဟာအဲ့ဒါနေပြီးတော့မှဒီ February လလောက်မှာဒီ Europe မှာသူတို့စပြီးပြန်တယ်ဒီ2020 February လလောက်မှာကျတော့ဒီ mutation တစ်ခုထွက်လာတယ်ဒါက D614G ဆိုပြီးတော့အဲ့ဒီ mutation ထွက်လာပြီးတော့အဲ့ဒီဟာနေသူကဒီ2020 June လောက်မှာရမွေးချာနေပဲကြော်ညာတဲ့တကဘာလုံးမှာပြန်လာဒီ D614G mutation ပေါ့နော်မျိုးပြတာပြောင်းသွားတဲ့ virus အမျိုးအစားကတကဘာလုံးကိုပြတ်သွားပြီဆိုအဲဒီကနေပြီးတော့မှနောက်ဆက်တွဲပါဖြစ်လဲဆိုမြန်မာနိုင်ငံမှာဟိုက sequencing လုပ်တယ် sequencing လုပ်တော့ဒါ August လောက်မှာ D614G mutant ကဘာမှဒီမှာရောက်နေပြီဆိုပြီးတော့အဲ့ဒါကိုသူတို့ကျန်းမာရေးဝန်ကြီးဌာနကအကြေညာခဲ့တယ်အဲ့ဒီအချိန်မှာဆိုဒါအကုန်လုံးတကဘာလုံးပြတ်တယ်မြန်မာနိုင်ငံမှာတော့ဗီဇာပြောင်းတဲ့ဟာတော့အခုဒီကြံတဲ့ဟာတွေတော့သူတို့ဆက်ပြီးတော့ sequencing ထပ်လို့ဆက်ရှာဖွေရအောင်လို့တော့ထင်ပါတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာအခုဒီ 614G ဆိုတဲ့ဟာကအဲ့ဒီကနေပြီးတော့ပြီးသွားတဲ့အချိန်မှာနောက်ဘယ်မျိုးစိတ်ဘယ်မျိုးဗီဇာပြောင်းလဲဆိုတဲ့ဟာမတွေ့ရသေးဘူး။ကျွန်မဝန်ကြီးဌာနရော DM ကနေပြီးတော့အရေးဝန်ကြီးများမရှိသေးပါဘူး။ဟုတ်
ကဲ့။ဟုတ်ကဲ့။ဆက်တော့ဒီ Britain မှာတွေ့တဲ့မျိုးပိုးပေါ့နော်။ဆက်ပြီးတော့ပြောပြပေးပါ။နောက်ပိုင်းဒီဆက်ပြီးတော့ဒီကြောင်းနေတာလေးပေါ့နော်ဆက်ပြောပြပေးပါ
ဟုတ်ကဲ့ပါပြင်ဖြစ်တဲ့ဟာကသူစပြီးတော့မျိုးရိုးစာကြောင်းနေတဲ့ဟာကိုစတွေ့တာက September 2020မှာစပြီးတွေ့ပါတယ်အဲ့ဒီကနေပြီးတော့နောက်ဆက်တွဲသူတို့ဒီဟာကိုသူတို့လိုက်ပြီးတော့စစ်တဲ့အခါမှာမျိုးရိုးစာကြောင်းနေတဲ့ဒီ strain ကိုသူတို့နိုင်ငံတော်90ကျော်မှာသူတွေ့ခဲ့ပြီးတော့အခုထိတော့ဆက်ပြီးတော့ရှာနေတော့မယ်ပေါ့ဗန်နားတွေမှာဆက်ပြီးရှိနေအောင်လဲဆိုတော့ဆက်ပြီးရှာနေတော့သူ30ရာခိုင်နှုန်းနဲ့90ရာခိုင်နှုန်းအထိဥဆက်ပြည့်နေတယ်30-50% ဆိုတဲ့ဟာကဒီဟာ 50% ပို့ပြီးကူးနိုင်တယ်ဆိုတဲ့ဟာတော့ဒါမှန်တာစခန့်ပို့ပြီးကူးနိုင်တယ်ပေါ့ဗီဒီယိုမှာတွေ့ခဲ့တဲ့ဟာကသူကသူက total mutation ကသူ23ခုရှိတယ်ပေါ့နော်ဒီကနေပြီးတော့ထပ်ပြီးတော့ဖြစ်သွားတဲ့ဟာကတော့ South Africa mutant ရှိရယ် Brazil mutant ရှိရယ်ခုနောက်ဆုံး California mutant ရှိရယ်ပေါ့ South Africa mutant ဆိုလို့ရှိရင်လည်းသူ့ရဲ့အဓိကအရေးကြီးတဲ့ဟာက spike mutation ပေါ့spike mutation ဆိုလို့ရှိရင် spike ဒီ protein ပေါ့နော် virus ရဲ့ဒီစုချုပ်ရေးပုံမှာ mutation ကသူ E44K ဆိုတဲ့ဟာ mutation လေးပြနေတယ်သူဟာကဒီလူရဲ့ receptor ပုံမှာသွားပြီးတော့ bind လုပ်တဲ့နေရာမှာသူကပို့ပြီးတော့နည်းနည်းအပြောင်းလဲရှိတယ်အဲ့ဒီဟာကြောင့်ဒီမျိုးစိတ်ကိုကုခံရတဲ့လူဟာသူ့ရဲ့ viral load ကနည်းနည်းပို့ပြီးတော့မြင့်တယ်ဆိုပြီးတော့အခုလောကဆယ်ဒီသူတို့လေ့လာတွေ့ရှိထားတယ်ဒီဟာဒီအကျိုးဆက်အနေနဲ့ကဘာဖြစ်လို့လဲဆိုလို့ရှိရင်ပို့ပြီးတော့ကူးစက်မြန်နိုင်တယ်ပဲရှိသေးတယ်ပေါ့နော်သူတို့ဒါယူလေးလာချက်တွေထပ်ပြီးတော့လုပ်အောင
်ဒါတောင်းပါခင်ဗျဟုတ်ကဲ့အဘရာဇီးကကြတော့
ဘရာဇီးကကြတော့လေသူလည်းအဲ့လိုပဲ mutation ကတော့သူက3ခုလာပြီ3နေရာလာပြီရှိတယ်အဲ့ဒီမှာမှာ spike mutation ကအာဖရိက mutant နဲ့အတူတူပဲဖြစ်တဲ့အတွက်ကြောင့်မို့သူ့ရဲ့အခြေအနေကလည်းအတူတူပဲလို့ထင်ရတယ်ပေါ့နော်ဒါပေမဲ့သူတို့ဘာတွေဟို effect ဖြစ်အောင်လဲဘာတွေကွာအောင်လဲဆိုတဲ့ဟာကိုကြည့်အောင်မယ်ဘရာဇီး mutant ကကြတော့အရင်နှစ်ဒီဇင်ဘာ15ရက်23ရက်အတွင်းလောက်အတွင်းမှာသူတို့တွေ့ခဲ့တယ်အခုဆိုလို့ရှိရင်တော့သူကဒီစစ်သမားဟာရဲ့42ရာခိုင်နှုန်းလောက်ကအဲ့ဒီ mutant တွေဖြစ်နေတယ်နောက်ဆုံးအနေနဲ့တွေ့ခဲ့တဲ့ဟာကကြတော့ California mutant ပေါ့နော် California mutant ဆိုလို့ရှိရင်သူက viral genome တစ်ခုလုံးမှာသူက9နေရာလောက်ရှိတယ် mutation ဖြစ်နေတဲ့ဟာဒီ California mutant မှာ spike mutation က L452R protein ရဲ့352 ခုမြောက်နေရမှာဆိုတော့အဲ့ဘက်နေပြီးတော့အားလုံးပြောင်းသွားတယ်ဘလို့စံပေါင်း4,500လောက်ဆက်တဲ့ဟာမှာ 24% လောက်ကဒီ strain ကိုတွေ့တယ်ကယ်လီဖိုးနီးယားမြို့တက်ကတော့ခုနောက်ဆုံး US မှာတွေ့တယ်ဒီ January မှာတွေ့တယ်ဟာက
အခုဗီဇပြောင်းမျိုးတက်တရားကူးဆက်မြန်တယ်လို့ပြောကြတယ်ပေါ့နော်ဘလောက်ကံပို့ပြီးတော့မြန်ပါလဲဒီမူလတွေ့ရတဲ့ corona virus အစားနဲ့
အော်အဲ့ဒါကြတော့ဒီကယ်လီဖိုးနီးယားရဲ့တောင်အာဖရိကရဲ့ဘရာဇီးရဲ့ဟာတွေကကြတော့သူတို့ကဒါလေ့လာနေတော့ UK ကတော့သူတို့ကနှစ်ဆခန့်ပို့ပြီးတော့ကူးနိုင်တယ်ဆိုပြီးတော့ပြောထားပါတယ
်ဗီဇပြောင်းမျိုးတက်တယ်လဲပေါ်နေတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီကာဝယ်ဆေးကြရလဲပေါ်နေတယ်အခုပေါ်နေတဲ့ကာဝယ်ဆေးတွေနဲ့ဗီဇပြောင်းမျိုးတက်ကိုနိုင်မနိုင်လည်းပြောပြပေးပါ
အခုတော့ဒီ UK ကဗီဇာကိုသူ Moderna ရော Pfizer ရောသူကဆန်းနေတယ်။အာသူတို့အနေနဲ့ကတော့ဒါသူတို့အခြေအနေကောင်းတယ်ဆိုပြီးတော့ပြောထားရပါတယ်။ South Africa ဟာက Moderna အခုမှဆန်းနေလို့ရှိသေးတယ်။တိကျတော့ဘာမှမပြောသေးဘူးပေါ့နော်။အာ Brazil ဟာလည်းသူတို့ဒါဆန်းရမယ့်ဟာတွေရှိသေးတယ်ပေါ့။ဒါ California ဟာဆိုအခုမှတော့တွေ့ထားတာဆိုတော့သူတို့ကဆန်းတော့မဆန်းရသေးဘူးပေါ့။ဒါအခုနောက်ဆုံးတွေ့ထားတဲ့ဟာဆိုတော့
ဆရာအိမ်မမဒီမြန်မာနိုင်ငံကိုရောက်မဲ့ဥစ္စာဟို AstraZeneca ကုမ္ပဏီကထုတ်တာပေါ့နော်ဒီဆေးတွေအိန္ဒိယကနေပြီးတော့သူတို့ပေးတယ်ဆိုတော့ဒီဆေးကထိုးတဲ့လူတွေအနေနဲ့သူတို့စိတ်ထဲမှာသိကျင်ကြမယ်ပေါ့နော်မတော်ထိုးတဲ့ဆေးကဒီကုသမြန်ပိုးအတွက်ပါအဆင်ပြေရလားပေါ့နော်အမှုစီကဒီလေးလာတဲ့လူတယောက်အနေနဲ့ဘယ်လိုမြင်မှာလဲပြောပြပေးပါ
ဟုတ်ကဲ့ပါ AstraZeneca ထုတ်တဲ့ဆေးက 50 to 70% သလို efficacy ရှိတယ်။ကာဝယ်ပေးနိုင်တယ်ဆိုပြီးတော့သူတို့ပြောထားတယ်။စိတ်ချလက်ချတော့ထိုးသင့်တယ်လို့ပဲပြောရမှာပေါ့နော်။ဘယ်လိုဖြစ်ကာဝယ်ဆေးဆိုရင်ဟာတော့တားကြီးပြန့်နေတဲ့ဟာနဲ့တော့အဲ့လိုသင်ဆေးုံတက်နေရတဲ့နှုံးလေးကိုထိနိုင်မှုအတွက်ခင်းရုံထိပေးရမယ်။ထိုးထိုးပေးရမယ်ဟာပေါ့နော်
။မြန်မာနိုင်ငံကနောက်တရုတ်နိုင်ငံကလည်းသူတို့နိုင်ငံထုတ်တဲ့ကာဝယ်ဆေးကိုပေးမယ်ဆိုတော့ဟိုဘယ်လိုမြင်ပါလဲဒီတရုတ်ကာဝယ်ဆေးနဲ့ပတ်သက်ပြီး
ဟုတ်ကဲ့ပါအခုဗြိတိန်ကထုတ်တဲ့ဟာဆိုလူ2,400ကျော်လမ်းပြီးစမ်းတယ်ပေါ့နော်အဲ့မှာစမ်းတာသူကဟိုလူကြီးတွေဆိုလို့ရှိရင်ဘယ်လောက်ပါတယ်လူငယ်ဆိုဘယ်လောက်ပါတယ်နောက်ကိုဝင်ဆောင်တွေကလေးတွေဆိုလို့ရှိရင်တော့မပါသေးဘူးအဲ့ဒါကြောင့်မလို့အသက် session တွေအထက်ကိုပဲသူတို့ထိုးအောင်သူတို့မှာဒီလိုမျိုး data လေးတွေရှိတယ်ပေါ့အခုဒီ US ဟာဆိုလို့ရှိရင်သူတို့ကသူတို့ data လိုက်ရှိတယ်ပြည်ယောက်ကဟာတော့သူတို့ရဲ့နည်းပညာဒီအရင်တော့ကြောက်ကြီးကာဝယ်ဆေးတွေဖြစ်တော့မှလိုမျိုးပေါ့နော်ဒီ virus ကိုပဲရောဂါဖြစ်စေတဲ့အတက်ကို chemical နဲ့ဟို inactivate လုပ်ပြီးတော့ရောဂါဖြစ်စေတဲ့အကူသူကဖျောက်ပြီးတော့ပေါ့နော်လူတွေကိုထည့်သေးတာလူဗနယောက်ဆန်းခဲ့တယ်ဆိုတဲ့ဟာနောက်သူတို့ရဲ့ဘလို့ safety ကဘလောက် percent efficacy ဆိုတာတော့သူတို့ပြောထားတယ်ဒါပေမဲ့ဒီဟာဒီလူဗနယောက်မှာဘလောက် percent ရှိတယ်လူဗနယောက်ဘလောက် percent ရှိတယ်နောက်ပြီးတော့သူတို့ရဲ့တကယ် adverse effect ဖြစ်ခဲ့တယ်ဆိုလို့ရှိရင်လည်းပေါ့နော်ကာဝယ်ဆေးကြောင့်ဘေးတော့သူတို့ဖြစ်ခဲ့တယ်ဆိုလို့ရှိရင်လည်း grade ကဘလောက်ထိဖြစ်ခဲ့တယ်လဲအနောက်မှာ hospitalization ဘယ်နှယောက်ရခဲ့တယ်လဲ diarrhea ဘယ်နှယောက်ရခဲ့တယ်ဘယ်လောက်ပတ်ဆိုင်ရခဲ့တယ်ဒါမျိုးတွေအဓိက data တွေမတွေ့မိ
ဘူးမခင်စားဝင်းပြရပြောကြတဲ့လည်းဒီတင်းပတ်အတွက်တိတ်ပန်နဲ့မိပညာကဏ္ဍကိုဒီမှာပဲရန်လာလိုက်တရားစီဒါကပါမှာတင်းတိတ်ဆောင်ကြအောင်နော်
2021ခုနှစ်ဇန်နဝါရီလ29ရက်တစနေနေ့ညအတွက် VOA မြန်မာပိုင်းကနေထိတ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မဆုမျက်မော်ကတလှည့်ပြောပါအောင်မယ်မြန်မာနိုင်ငံမှာအစိုးရနဲ့တပ်မတော်ကြားနိုင်ငံရေးတင်းမာမှုတွေဖြစ်နေပြီးတပ်ကအာဏာသိမ်းနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲမြန်မာနိုင်ငံကဒီမိုကရေစီအသွင်ပြောင်းဆောင်ရွက်မှုတွေအပေါ်အခိုင်အမာထောက်ခံတယ်လို့မြန်မာနိုင်ငံဆိုင်ရာနိုင်ငံသားတန်ရုံးတွေကစုပေါင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီမိုကရေစီနည်းလမ်းကျဆောင်ရွက်မှုတွေအပေါ်စစ်တပ်နဲ့တခြားပါတီတွေကလိုက်နာကြဖို့တိုက်တွန်းသလိုရွေးကောက်ပွဲရလဒ်ပြောင်းလဲသွားအောင်ဆောင်ရွက်မှုမျိုးဒီမိုကရေစီအသွင်ပြောင်းလဲမှုတွေကိုလမ်းလွှဲသွားမယ့်ကြိုးစားမှုမှန်သမျှကိုဆန့်ကျင်တယ်လို့တန်ရုံးတွေရဲ့စုပေါင်းကြေညာချက်မှာဖော်ပြထားပါတယ်ဖြည့်ပေးရွေးကောက်ပွဲဆောင်ရှိလေးလာရေးအဖွဲ့တွေကလည်းကြေညာချက်ထုတ်ပြန်ပါတယ်ရွေးကောက်ပွဲဥပဒေမူပေါင်းနဲ့လုံထုံလုံနည်းတွေရဲ့အားနည်းချက်တွေအပြင် COVID-19 ကာယရောဂါအကန့်အသတ်တွေကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအားနည်းချက်တွေရှိခဲ့ပေမဲ့လည်းရွေးကောက်ပွဲရလဒ်ဟာမဲဆန္ဒရှင်အများစုရဲ့သဘောထားနဲ့အညီရလာတဲ့ရွေးကောက်ပွဲရလဒ်ဖြစ်တဲ့ဆိုတာကိုဖြည့်ရွေးရွေးကောက်ပွဲလေးလာဆောင်ကြည့်ရဲ့အဖွဲ့တွေအနေနဲ့တွေ့ရှိခဲ့တဲ့အကြောင်းပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်အမေရိကန်အခြေစိုက် Novavax ဆေးကုမ္ပဏီကတီထွင်နေတဲ့ဆေးကိုဗြိတိန်နိုင်ငံမှာလေးလာဆန်းတက်တာအစိုးပိုင်းရလဒ်တွေအရ89ရာခိုင်နှုန်းထိရောက်ပုံရတယ်လို့ Novavax ကုမ္ပဏီကပြောပါရယ်ဗြိတိန်နဲ့တောင်အာဖရိကနိုင်ငံတို့မှာကူးဆက်နေတဲ့ဗီဇာပြောင်းကိုဗစ်ပိုးသစ်ကို Novavax COVID ဆေးကကာကွယ်နိုင်ပေမဲ့89ရာခိုင်နှုန်းအထိတော့မရောက်သေးဘူးလို့ပြောပါရယ် Novavax COVID ကာကွယ်ဆေးကိုဗြိတိန်မှာလူပေါင်း1000ခွင့်နဲ့ဆန်းတက်နေဆဲဖြစ်ပါရယ်ဆန်းတက်မှုဆိုင်ရာကနဦးသုံးသက်ချက်အရမူလကိုဗစ်ရောဂါပိုးကို Novavax COVID ကာကွယ်ဆေးက90ရာခိုင်နှုန်းနီးပါးကာကွယ်နိုင်ပြီးတော့ဗြိတိန်မှာတွေ့ရတဲ့ဗီဇာပြောင်းကိုဗစ်ရောဂါပိုးသစ်ကိုတော့86ရာခိုင်နှုန်းကာကွယ်နိုင်တာတွေ့ရတယ်လို့ပြောပါရရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတောင်းကြနေညအတွက် Radio အသံမှုကတော့ဒီလောက်ပါပဲရှင်။ VOA စီစဉ်တွေကိုနားဆင်အားပေးကြည့်ရှုကြရတဲ့အတွက်ကျေးဇူးတင်ပါတယ်။ဆက်မဆက်ရမှာပါရှင်။
This program has come to you from the Voice of America, Washington.